Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2025ခုနှစ် February 1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီမှာစံတော်ချိန်မနက်6:00နဲ့9:00တိထုတ်လွှင့်နေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ဝက်ကတော့တိုင်းနူမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအီလုံးစာအစီအစဉ်တစ်ခုလုံးကိုတော့ Jurus Long ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်းဓာတ်ရိုက်အခုထုတ်လွှင့်နေတာပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါဗျာ
ကနေဒါမက္ကဆီကိုနဲ့တရုတ်ကုန်စည်တွေအပေါ်အမေရိကန်ကဒီကနေ့ကစပြီးအခွန်တိုးကောက်ပါတော့မယ်2024မှာမြန်မာနိုင်ငံအတွင်းတက်ဖြတ်မှုတွေမကြုံစဘူးများပြားခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကပြောပါတယ်မြောင်းရီမြို့နယ်အွန်လိုင်းငွေလိမ်ကိုင်းလက်ကတရုတ်နိုင်ငံသား၅ဦးထွက်ပြေးလွတ်မြောက်လာခဲ့ပါတယ်
ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့မကွေးစကိုင်းကတိုက်ပွဲအခြေအနေတရုတ်နယ်စပ်ကုန်သွယ်ရေးအခြေအနေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေကြောင်းဂျက်လင်နဲ့စစ်တုံးညဟတ်ရင်တို့ဗိုလ်တပ်ဖူးညင်းနေညတိုက်မိပြီးပို့တမိုင်ရက်ထဲပြတ်ကျခဲ့တဲ့နေရာကနေအလောင်း40ကျော်ပြန်ပြီးဆဲယူနိုင်ပြီလို့DC မီတာနဲ့အရေးပေါ်ဌာနကတောက်ကြနေမှာပြောပါရတယ်။ဒီဖြစ်စဉ်မှာလူပေါင်း69ယောက်သေဆုံးရတာဖြစ်ပြီးပို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်ဖွဲ့ကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာပါ။ကျယ်သပင်းညာပိုင်းမှာ American Legion Jetlin ရဲ့ Black Box Call ပြန်တမ်းမှုအချက်လက်မှတ်တမ်းနဲ့လေယာဉ်မောင်းကန်းအတန်းဖမ်းဆက်ကိုရထားပြီလို့သတင်းထုတ်ပြန်သလိုအချက်လက်တွေကိုစစ်ဆေးနေပြီလို့လည်းပြောပါရတယ်။စစ်ရဟယင် Black Hawk ပေါ်ကအချက်လက်မှတ်တမ်းဆက်တွေတော့မရသေးဘူးလို့ကာကွယ်ဝင်ကြီး Pete Hackett ကတရင်ဌာနတောက်ကြနေမင်းမြန်ကမှာပြောပါတယ်ဒီရှေ့ဟရင်ဟာရပဲပြန်တမ်းမှုအတွက်လစ်ကျင်နေတာဖြစ်ပြီးသင်္นานဆရာပါလိုက်ပါလာတာပါဟီးတဲ့ရင်လင်းရီဂန်လေးစိတ်ထဲဆင်းနေချိန်မှာတိုက်မြင်တာဖြစ်ပြီးအခုဖြစ်ရအတွင်းရဟရင်ဘယ်အမြင့်ကပြန်နေလဲဆိုတာကိုပါစစ်ဆေးနေတယ်လို့ဝန်ကြီးကချက်တဲ့ဘေးနဲ့မှာပြောပါတယ်ရဟရင်ဘော့က black box ကိုပြန်ရရင်တော့လေးစိတ်ထိ ंछ ုံရင်မျှော်စင်းတဲ့ဆက်တွေပြောဆိုမှုတွေကိုသိရပြီးတော့ဆန်းစစ်နိုင်မယ်လို့လည်းပြောပါတယ်ဟီးတဲ့ရင်လင်းမှာဟီးတဲ့နဲ့လင်းအမှုထမ်း64ဦးလိုက်တာဖြစ်ပြီးတော့စစ်ရဟယံပေါ်မှာတော့3ဦးလိုက်ပါလာတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာကနေဒါနဲ့မက္ဆီကိုကတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်အခွန်25ရာခိုင်နှုန်းကောက်ခံတိုးကောက်ခံမှာဖြစ်တယ်လို့တရုတ်ကလာတဲ့ကုန်ပစ္စည်းတွေအတွက်တော့အခွန်30ရာခိုင်နှုန်းကောက်ခံမှာဖြစ်ပြီးဒါစနေနေ့မှာစတင်တက်ရောက်မယ်လို့သမ္မတအင်ဒီကတောက်ကြနေမှာပြောပါတယ်။အမေရိကန်စားသောက်သူတွေအတွက်ကုန်စည်နှုန်းတွေထိုးတက်လာနိုင်တဲ့အခုလိုအခွန်ကောက်ခံမှုအတွက်ဖြစ်ရှောက်မှုတစုံတရာခြားထားပေးဖို့ရှိမရှိတော့ထုတ်မပြောပါဘူး။အမေရိကန်နိုင်ငံနဲ့တရားဝင်လာရောက်မှုတွေမူရစေထုတ်လုပ်နိုင်တဲ့ဓာတ်ရုပ်ပစ္စည်းခိုးသွင်းမှုတွေရပ်ဆိုင်ဖို့နဲ့အရင်အလုပ်ရာမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံတွေအပေါ်မှာအခွန်အခတိုးမြှင့်ကောက်ခံမယ်လို့သမ္မတထရမ့်ကချင်းချောက်ခဲ့တယ်လို့ဒီလိုအခွန်တိုးကောက်ပြီးပြည်ရင်းကုန်ထုတ်လုပ်မှုတိုးအောင်လုပ်မယ်လို့လည်းပြောကြားထားတာဖြစ်ပါတယ်။စနေနေ့မှာစတင်မဲ့ဒီအခွန်ကောက်ခံမှုဟာသမ္မတထရမ့်မဲဆွယ်ကလေးအတိုင်းလောက်တာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရကပြောပါတယ်။ကနေဒါနဲ့မက္ဆီကိုရင်းနှင်းတင်ပို့မှုတွေအတွက်ကင်းလွတ်ခွင့်ပေးဖို့စဉ်းစားမယ်လို့သမ္မတထရမ့်ကပြောခဲ့တာဖြစ်ပေမဲ့ဒီလိုကင်းလွတ်ခွင့်တစုံတရာပေးဖို့ရှိမရှိသမ္မတမပြောသေးဘူးလို့လည်းပြောပါတယ်။စွန့်ရဲအချက်လက်စီမံခန့်ခွဲဌာန EIA မှတ်တမ်းအရအမေရိကန်ကကနေဒါစီကနေနေ့စဉ်ရင်းနှင်းစီ5သန်းခွဲလောက်နဲ့မက္ဆီကိုကရင်းနှင်းစီ5သန်းခွဲကျော်တင်သွင်းနေတာဖြစ်ပါတယ်။ဒါစားအဖြစ်အပျက်သဘောတူညီချက်အရအစ္စရေးနဲ့ဟာမတ်ကြားအကျဉ်းသားလဲလေအစီအစဉ်စရုပ်ထအတုပ်ဖြစ်နေဟာမတ်ရဲ့ဘက်ကဒဇာဂန်3နဲ့အစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား90ကိုစနေနေ့မှာထတ်လွှတ်ပေးမယ်လို့ဟာမတ်ကရောအစ္စရေးကပါအတည်ပြုပါတယ်။ဒဇာဂန်တွေထဲမှာ2023အောက်တိုဘာ9ရက်ကအဖမ်းခံရတဲ့အသက်35နှစ်ရွယ်ယာဒန်ဘာဘက်စ်လည်းပါပါတယ်။သူနဲ့အတူဖမ်းခံရတဲ့သူ့ဇနီးနဲ့အသက်2နှစ်နဲ့5နှစ်ရွယ်တာနုတို့အခြေအနေကိုတော့မသိရသေးပါဘူး။မြောက်ကိုရိုလိုင်းနားပြည်နယ်ကအမေရိကန်အစ္စရေးနိုင်ငံသားကစ်စီဂယ်လည်းပြန်လွတ်မဲ့တဲ့ပါပါတယ်။သူနဲ့အတူဖမ်းခံသူဇနီးစေကတော့2023နိုဝင်ဘာအပြည့်ရချင်းကပြန်လွတ်လာပါတယ်။နောက်တစ်ယောက်ကတော့ပြင်သစ်အစ္စရေးနိုင်ငံသားဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့ဇနီးနဲ့ကလေး2ယောက်ကတော့2023မှာပြန်လွတ်လာတာပါ။ချက်စပရင်းနေကထိုင်းနဲ့အစ္စရေးဒဇာဂန်ရှိဦးကိုဟမတ်ရဲ့ပြန်လွှတ်ပေးတယ်လို့အစ္စရေးကလည်းတသက်တချွန်းပြစ်ဒဏ်ချထားသူ32ဦးပါဝင်ပါလက်စတိုင်းအကြမ်းသား130ပြန်လွှတ်ပေးတာပါဒ ဒီကြိမ်ပြည့်ရဲ့သဘောတူညီချက်ပြီးဂါဇာမြောက်ပိုင်းကိုပြန်လာတဲ့ပါလက်စတိုင်း၄သိန်း၂000ကျော်ရှိနေပြီဖြစ်ပါတယ်။ထို့လက်သမဂ္ဂစံနယ်ရခအစီအစဉ် WFP ကလည်းဂါဇာဒေသနဲ့လူသားစာနာမှုအကူအညီတွေပေးနေပြီလို့တောက်ကြနေမှာပြောပါတယ
်။ View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ6နိုင်ကျော်အထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ2021 February 1ရက်စစ်တပ်အာဏာသိမ်းတဲ့နောက်ဖြစ်ပွားခဲ့တဲ့ပြည်ရင်းစစ်လေးနှစ်ပြည့်လာချိန်မှာအာဏာသိမ်းမှုကိုတွန်းလှန်တိုက်ခိုက်သူတွေဘက်ကအသာစီးရလာနေပြီဖြစ်ပြီးနိုင်ငံအနောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေကစစ်တပ်တိုင်းကုကေဌာနချုပ်နှစ်ခုကိုပထမဆုံးသိမ်းပိုက်နိုင်ခဲ့ပါတယ်။ပြည်ရင်းမှာဒေါ်လာဘီလီယံနဲ့ချီရင်းနှုတ်နိုင်တဲ့တရုတ်အကူအညီရနေတဲ့ဂျာကပဲအာဏာသိမ်းမှု9နှစ်တည်းဝင်လာချိန်မှာတွန်းလှန်တိုက်ခိုက်သူတွေကမျိုးသိမ်းတိုက်ပွဲတွေနဲ့သူ့ရဲ့အရေးပါတဲ့လက်နက်စက်ရုံတွေကိုဆက်ပြီးသိမ်းပိုက်လာနိုင်တယ်လို့စစ်ရေးကြမ်းကြင်သူတွေကပြောပါတယ်။ BBC စစ်တမ်းအရနိုဗ ెంబ ာလလယ်မှာစစ်တပ်ဘက်က27ရာခိုင်နှုန်းသာထိန်းချုပ်နိုင်တော့တယ်လို့ဖော်ပြပါတယ်။ရှေ့မြောက်ပိုင်းရှမ်းပြည်နယ်မှာရှိတဲ့လက်နက်ကိုင်ဖွဲ့တွေက MNDA ကိုစစ်ကောင်စီနဲ့အပြစ်ရက်ဖို့တရုတ်ကဖိအားပေးသလို UWS ဝတ်တပ်ဖွဲ့ကိုလည်းတခြားလက်နက်ကိုင်ဖွဲ့တွေကိုလက်နက်မယောင်းဖို့ဖိအားပေးခဲ့တာပါ။အာရခတက်တော် A ကတရုတ်ရဲ့ဘင်္ဂလားပင်လယ်ကွေ့ဆွမ်းအစီမံကိန်းတွေပတ်လည်နဲ့ရှမ်းရခိုင်ပြည်နယ်ထဲမြို့နယ်အားလုံးနှိပါးကိုတိုက်ထားတာပါ။ဒါကြောင့်တရုတ်နယ်နဲ့သူ့အကျိုးစီးပွားစစ်တပ်ကဘယ်တိုင်းတာထိကာကွယ်မယ်ဆိုတာစောင့်ကြည့်ပြီးပံ့ပိုးဖို့ဆုံးဖြတ်နိုင်တဲ့အတွက်ဒီ2022ဟာစိတ်ဝင်စားပွဲလို့သုံးသပ်ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လင်းနှစ်တာကာလအတွင်းအသက်ဖြတ်ခံရမှုက2024အတွက်မကြုံစဖူးများနေတာတွေ့ရတယ်လို့ဂျနေဗာကုလလူခွင့်ရုံးကတောက်ကြသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျနေဗာရုံးပြောခွင့်ရဂျယ်ရမီလော်ရန့်စ်ကဖေဖော်ဝါရီလမှာအာဏာသိမ်းတဲ့လင်းနှစ်ပြည့်ပြီဖြစ်ပြီးကုလရုံးရဲ့ဆန်းစစ်ချက်ရ2024အတွင်းမယုံနိုင်စရာတပ်ဖြတ်မှုနဲ့ကြုံရတယ်လို့ပြည်ရင်းကအရက်သားတွေရဲ့အခြေအနေဟာတစ်နှစ်တခြားဆိုးဝါးလာနေတယ်လို့ပြောပါတယ်။ABB အဖွဲ့ဆင်းအရာအမျိုးသမီး900ကျော်ကလေးငယ်250နေပါအပါဝင်လူပေါင်း1800တဲ့မင်းအသက်ဖြတ်ခံရတာဖြစ်ပြီးစစ်တပ်အာဏာသိမ်းတဲ့လင်းနှစ်တာကာလအတွင်းအရသာတည်ဆောက်မှု6200ကျော်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေထွက်ပြေးတိမ်းရှောင်တာရှိတယ်လို့လူပေါင်း3သိန်းခွဲလောက်အိုးရင်ပြောင်းရွှေ့ရပြီးစစ်တပ်ဟာအရသာတွေပေါ်ခေါင်းဖြတ်တာနှိပ်စက်တာလူသားတိုင်းတပ်ဖွဲ့တုံးတာမိရှူတာလို့ပြစ်ဒဏ်တွေအတွက်လဲကင်းလွတ်ခွင့်တွေရနေတာတွေ့ရတယ်လို့ပြောပါတယ်။ကုလလူခွင့်ရေးရုံးရဲ့မြမဌာနေကိုယ်စားလှယ်ဂျိမ်းစ်ရိုဒဘာကလည်းစစ်ကောင်စီရဲ့အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေနဲ့နိုင်ငံနေရာအများအပြားမှာပြည်သူတွေလိုအပ်တဲ့လူသားစာနာမှုအကူအညီပေးမှုတွေကန့်သတ်မှုတွေဆက်ပြီးချထားတာဟာမြန်မာနိုင်ငံအခြေအနေကိုပိုဆိုးအောင်ဖန်တီးတာဖြစ်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံတက္ကသိုလ်မဲဆောက်မှာကရင်ပြည်နယ်မြောက်ဝင်းကျေးနယ်ကကြားဖြန့်အွန်လိုင်းလိင်လယ်ခန်းတွေကနေထွက်ပြေးလာတဲ့တရုတ်နိုင်ငံသား9ဦးကို January 30ကဖမ်းမိတယ်လို့ထိုင်းနေကြာဆောင်တက်ကသတင်းထုတ်ပြန်ပါတယ်။သူတို့ကိုမဲဆောက်လွှဲမှုကြီးကြပ်ဦးစီးဌာနမှာထိန်းသိမ်းထားတာဖြစ်ပြီးအရေးယူဆောင်ရွက်ပြီးတာနဲ့ဒင်းရရင်ပြန်ပို့မယ်လို့ပြောပါတယ်။ဖမ်းမိသူတွေကတော့ဟောင်ဝမ်၊စုံဟန်၊လီဂျီ၊လီဟုံနဲ့ရန်ကျုံတို့ဖြစ်ပါတယ်။သူတို့အားလုံးကနိုင်ငံကူးလက်မှတ်တွေမရှိပါဘူး။မြောက်ရီခေနဲ့မှအလုလုံနေတဲ့သူတို့ကို၅ဦးဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုဝင်လာတာပါ။တရုတ်တန်ယုံကိုအကြောင်းကြားထားတယ်လို့လည်းနေကြာဆောင်တက်ကပြောပါတယ်။ထိုင်းဆိုရသူနိုင်ငံသားတွေမြန်မာနိုင်ငံဘက်မှာအခြေစိုက်လှုပ်ရှားနေတဲ့အွန်လိုင်းလိင်လယ်ခိုင်းတွေမှာအယောင်အဆမခံရအောင်ညဆက်လုံးကျုံရေးတင်းကျပ်ထားပြီးအခုဆိုစစ်ဆေးဂိတ်တွေမှာခီးတဲ့တဲ့ကအပါဝင်အဝင်ထွက်တွေကိုစစ်ဆေးနေတယ်ဖြစ်ပါတယ်။မြန်မာနေကြောင်းဆက်တက်ကတရုတ်ပါဝင်နိုင်ငံသားသား161ယောက်ကိုထိုင်းဘက်ပြန်လွှဲပေးမယ်လို့ပြောပေမဲ့စစ်ကောင်စီနဲ့ညှိနှိုင်းလို့မရသေးတဲ့အတွက်ကြံကြနေတယ်လို့လည်းပြောပါတယ
်မြန်မာပြည်ရဲ့မနက်ခင်းထိတန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်ခင်ဗျပတ်စင်ကနာတွေမတိုင်ခင်နားဆင်ရမှာကတော့မြင်းကြံခရိုင်နထိုးကြီးမြို့နယ်မှာစစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်တာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ စစ်တပ်ကအသေးဆုံးများပြီးဖမ်းဆီးခံရသူတချို့လည်းရှိတယ်လို့ကာကွယ်ရေးတပ်တွေကပြောပါတယ်မကွေးတိုင်းထဲမှာတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းဒေသခံများပြားတင်းရှောင်နေရပါတယ်မန္တလေးနဲ့မကွေးတိုင်းတွေကအချိန်နေရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ခင်ဖြူတွေတင်ပြထားပါတယ်
မန္တလေးတိုင်းမြင်းချံခရိုင်နထိုးကြီးမြို့နယ်ပင်စီကြီးရွာမှာတက်ဆွဲထားတဲ့စစ်တပ်ဟာမြို့ပေါ်အင်အားဖြည့်တင်းဖို့ဇန်နဝါရီလ30ရက်မနက်ပိုင်းကပင်စီရွာကနေနထိုးကြီးမြို့နယ်ဘက်ကိုထွက်လာတဲ့အချိန်မြို့နယ်9မိုင်လောက်အကွာမှာရှိတဲ့မြတောင်နဲ့စိန်ပကံကြီးရွာအနီးမှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကကြားပြတ်တိုက်ခိုက်တာဖြစ်ပါတယ်တိုက်ပွဲဖြစ်တဲ့အချိန်3နာရီနီးပါးကြာခဲ့ပြီးစစ်တပ်ဘက်ကတိုက်ခိုက်ရေးရဟတ်ရင်နဲ့3ချိန်ပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်အင်အား90နီးပါးပါဝင်တဲ့စစ်ကြောင်းမှာစစ်တပ်က20ကျော်တိုက်ဆုံးခဲ့ပြီးလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ငင်းချန်ခရိုင်တပ်ရင်း40ရဲ့ပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါရယ်
မြေစီတိုက်ငယ်ရဲစခန်းကနေပြီးတော့နထိုးကြီးမြို့လာပါတော့မနေ့9နာရီလောက်ကနေပြီးတော့ထိုးလာပြီးတော့10နာရီခွဲဝန်းကျင်လောက်မှာတိုက်ပွဲဖြစ်တာပေါ့တိုက်ပွဲဖြစ်ချင်းက3နိုင်လောက်ကြာတယ်။ဟိုဟာက MI35 နဲ့လည်း3000လောက်လာပြစ်တယ်ပေါ့နော်။အဲတော့ဖိုက်တာလည်းလာတယ်။ဖိုက်တာကတော့မပြစ်တော့ဘူး။သူအောက်ကဒီနေရာမှာပေးနိုင်လို့ထင်တာပေါ့။နေတာကတော့23ယောက်တည်ရပေါ့နော်။3000ကတော့6ယောက်နေရပေါ့။ဖြိလိုက်တိုင်ရရတာလည်းရှိပါတယ်။အဲဒါတော့အတိအကျတော့မသိဘူးပေါ့။ဟုတ်။အာလက်နက်သိမ်းဖြည့်ရမယ့်ရတော့39လက်သိမ်းဖြည့်ရမယ်ပေါ့။
တိုက်ဆုံးသူတွေထဲမှာဗိုလ်မှူးအဆင့်နဲ့ဗိုလ်ကြီးအဆင့်အရာရှိတွေလည်းပါဝင်ပြီးရုပ်လောင်း21လောင်းရရှိခဲ့ပြီးတိုက်ဆုံးတဲ့အရာရှိတွေရဲ့ရုပ်လောင်းတွေကိုပြန်လည်တည်ဆောင်သွားတယ်လို့ဖန်ဆီးရမိတဲ့သူတွေကိုစစ်တုံးပန်းဥရင်နဲ့အညီအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလွှဲပြောင်းပေးသွားမယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်ကလည်းစကိုင်းတိုင်းရွှေဘိုမြို့နယ်မှာစစ်တပ်စစ်ကြောင်း2ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်ခဲ့တာမှာစစ်တပ်ဘက်ကတိုက်ဆုံးသူ80နီးပါးရှိခဲ့ပြီးဘူးတလင်ဘက်မှာလည်းစစ်တပ်စစ်ကြောင်းတစ်ကြောင်းလုံးပျက်စီးတဲ့အထိတိုက်ခိုက်တာတွေရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းတာ၄နှစ်ရှိလာတဲ့အချိန်မှာလက်နက်ကင်အားကောင်းတဲ့အညာဒေသကကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်စစ်ကြောင်းလိုက်ပျက်စီးတဲ့အထိတိုက်ခိုက်လာနိုင်တာလည်းဖြစ်ပါတယ်အခုလိုစစ်ကောင်စီတပ်စစ်ကြောင်းတွေကြားဖြတ်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစ်ချိန်တစ်ခါမှသတင်းထုတ်ပြန်တာတော့မရှိခဲ့ပါဘူးဒီတော့အတွင်းမှာပဲမကွေးတိုင်းစိတ်ဖြူမြို့နယ်တွေကကြီးရွာတွေကိုစစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်ကြီးရွာအများပြားကဒေသခံတွေတင်းရှောင်နေကြပါတယ်ကာကွယ်ရေးပစ္စည်းဆက်ယုံကပါစာ22မှာတက်ဆွဲထားတဲ့စစ်တပ်ဟာအနီးနားကကြေးရွာတွေကိုဇန်နဝါရီလ30ရက်မှာနေမြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါတယ်။ဒီလို့ရကြောင်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုတိမ်းရှောင်နေကြရတယ်လို့စိတ်ဖြူအခြေဆိုင်တကူတော်ကြားစုကပြောပါတယ
်။28ရက်နေ့လောက်ကနေစပြီးတော့စစ်ကြောင်းထိုးရကပါစာ22နားကချုံချင်းရွာမှာလာပြီးမှဟိုလှုပ်ရှားနေပေါ့နော်။30ရက်နေ့မှာမှစစ်ကြောင်းထိုးပါတယ်ခင်ဗျ။ဟုတ်အဲ့မှာကားဝတ်ဆော့ခုတော့လုံးဝမရှုပ်သွားတယ်ခင်ဗျ။ဌာနတော့ဌာနကတော့ဌာနီးလို့ဌာနီးလို့အဲ့လိုကတော့ကျွန်တော်ပြည်က၄ရောက်ရှိရယ်။ဟိုဘောနဲ့ဒေရဖန်ဆိုရှေ့ဘူးရောလည်းရှိနေရှိနေမှာပေါ့နော်။အဲ့မှာညနေပိုင်းတော့မှစားတော့ကြီးရောရောက်ခါမှအားလုံးပြန်လွတ်ထားခဲ့ရယ်။ဟုတ်ဒေသခံတွေထွက်ပြေးတင်းကြောင်လာတော်တော်လေးခက်ခဲဖြစ်ကြပေါ့နော်။ဘာဖြစ်လို့လဲဆိုတော့ခုကဒီလေအေးရရာကြီးဖြစ်နေတယ်တကြီးဝယ်ဝယ်လည်းရှိတယ်။နောက်တနက်ကြီးကောင်လည်းကြောက်တော့တော်တော်လေးဝေးအောင်တင်းဆောင်ရတာတွေလည်းရှိတယ်။ကောရွာကတော့တော်တော်လေးများတယ်ခင်ဗျ။ဟုတ်အနည်းဆုံးမရှိအောင်ဆိုရင်9,000-10,000လောက်တော့ရှိမှဖြစ်မယ်လို့တိတ်ဆောင်ရတာ
။စစ်တပ်စစ်ကြောင်းဟာကပါစာ22ထဲကိုပြန်လည်ဝင်ရောက်သွားပေမဲ့လို့လည်းအနီးမှာရှိတဲ့ကြောက်ကြီးတောင်ဖြူအရှိအနောက်ရှားတော့အဆရှိတဲ့ကြီးရွာကဒေသခံတွေကတော့လက်လက်ကြီးနဲ့ပြစ်ခတ်ခံရတာတွေရှိနေသေးတာကြောင့်အများစုကဘေးလွတ်ရာနေရာတွေမှာဆက်ပြီးတော့တိတ်ဆောင်နေကြပါဗျ။ကပ္ပစာ22ထဲမှာအခြေပြုထားတဲ့စစ်တပ်ဟာအနီးနားကကြေးရွာတွေဘက်ကိုဟာဝင်စာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရက်သားတိုက်ဆုံတာတွေရှိခဲ့ပြီးတိုက်ဆုံသူတွေထဲမှာခလင်းငယ်တွေလည်းပါဝင်ပါတယ်။အခုလိုပစ်ခတ်မှုတွေနဲ့အရက်သားတိုက်ဆုံမှုတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိပါဘူးရှင်
။မက်ခင်ဖြူတွေးတင်ပြခဲ့တာပါခင်ဗျာ။အခုတော့နေဆက်စီးပွားရေးအခြေအနေပါ။စစ်ကောင်စီအနာတိန်လာတာ၄နှစ်တာအတွင်းနလမထူနိုင်လောက်အောင်ထိခိုက်နေတာကတော့နေဆက်ကုန်သွယ်ရေးပဲဖြစ်တယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေနဲ့ကုန်သည်တွေကပြောပါတယ်။ဝင်ငွေအဓိကရနေတဲ့နေဆက်ကုန်စည်စီစဉ်မှုတွေရပ်တန့်နေတာကြောင့်လည်းဒီလိုရပ်ခန့်မှုတွေအများဆုံးခံစားနေရတာပါ။လင်းနေတာအတွင်းမြန်မာနဲ့အိန္ဒိယနိုင်ငံတွေရဲ့နေဆက်ကုန်သွယ်ရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငိမ့်ညံ့ကတင်ပြထားပါတယ
်။စစ်တပ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲဖြစ်လာတဲ့တိုက်ပွဲတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံတွေရဲ့နေဆက်ကုန်သွယ်ရေးဟာ၄နှစ်အတွင်းထိခိုက်ဆုံးရှုံးမှုတွေအများပြားရှိခဲ့ပါတယ်။တစ်နှစ်ကိုအမေရိကန်ဒေါ်လာ၄ဘီလီယံလောက်ကုန်သွယ်မှုပမာဏရှိတဲ့မူဆယ်တရုတ်မြန်မာကုန်သွယ်ရေးဇုံဆိုရင်လည်း အခုချိန်ထိပိတ်ထားဆဲပဲလို့နယ်စပ်ကုန်သည်တွေကပြောပါတယ်ဒီကိစ္စကနေအစားအသောက်နဲ့အဝတ်ထည်တွေကိုတနိုင်တစ်ပိုင်းတည်ခွင့်ပေးထားတာကလွဲပြီးတရုတ်ကအပြည့်အဝမဖွင့်သေးပါဘူးတရုတ်ကမြန်မာနဲ့နယ်စပ်ဂိတ်တွေအားလုံးကို2024ခုနှစ်အောက်တိုဘာလထဲမှာပိတ်ခဲ့တာပါအဲ့ဒီအချိန်ကကချင်နယ်စပ်ဂိတ်အားလုံးကို KIA ကထိန်းချုပ်လိုက်တာပါမူဆယ်ကုံသွယ်ရေးဆောင်ကကျင်ဆန်းကြော့နဲ့ကျူကုတ်ပန်ဆိုင်ဂိတ်နှစ်ခုကိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကထိန်းချုပ်ထားပါတယ်ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာမန်ဝင်းဂိတ်တစ်ခုကပဲစစ်ကောင်စီကထိန်းချုပ်ထားတယ်လို့သတ်မှတ်ကြပါတယ်အဲ့ဒီမန်ဝင်းဂိတ်မှာတစ်ချိန်ကတရက်ကိုကုန်ကားအစီးပေါင်းရာနဲ့ချီဝင်ထွက်ခဲ့တာပါမူဆယ်မြို့ကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးကနောက်ဆုံးအချိန်လေးကိုအခုလို VOA ကိုပြောပါတယ်
အခုတော့ဘယ်လိုဖြစ်လဲဆိုတော့ကုန်းဒီကဒီကကကုန်းပြုံးပါမှာဒီမှာကတော့ဘယ်လိုပြောမလဲရေးရတာဘယ်လိုပြောမလဲအဲကျွန်တော်တို့ပြောမှာတော့မြစ်စားလေပေါ့ဗျာအဲ့ဘယ်တော့တယ်လာလဲဘာတန်ဖိုးရှင်ရှိတယ်လားသူတို့ဘလော့ပြရမယ်ဘလော့ပြမှာဖြစ်အဲ့လိုမျိုးအဲ့တော့ဒီတူတူကတော့ကုန်းကိုတော့ကြီးသွားပါဗျာကျွန်တော်တို့ကတခါကျွန်တော်တို့ကပြန်ပယ်ရရရဟုတ်ကကြောင်းမြန်မာပြည်တယ်နဲ့ဒီစီးတွေကျွန်တော်တို့ငားမိုက်တော့ကိုပုံမဲ့နေသားမျိုးမှာတခါကျွန်တော်တို့အနေနဲ့တားခါလဲနည်းနည်းတောင်းရတော့လားဘာလို့ဆိုတော့နန်းဒီကတော်မကောက်နဲ့ကျွန်တော်ရာခရရဲ့လာဒါသာဖြစ်ကိုကျွန်တော်အခုဥမာပြောမယ်ကျွန်တော်မနေ့ကတော့ဆိုလို့ရှိရင်ကျွန်တော်ပြေသွားတယ်ဗျာသတိင်းတွဲမှုပဲပါတယ်မုံနေကြီးပဲမောပွားလေးကြီးပဲအဲလမ်းကြီးကသတိင်းနှစ်ကောင်းကုန်တယ်ကျွန်တော်တော့ဆိုတော့အစ်မကြိုက်တော့ဘူးလေအဲ့တော့ပြည်သူလူထုဘယ်လောက်ဒီဒီဒီမှာပဲစားရမလဲဆိုတာအစ်မကြည့်တယ်ပါပစ်ပစ်ပါတယ်မပါတယ်ဒီနားမယ်ဘယ်လောက်ပြီးနိုင်တော့မပြီးနိုင်မပွားနဲ့ပါပါဘူးအဲ့လိုမျိုးပဲ
တရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့် CPPCC နဲ့KIA ကချင်လွတ်မြောက်ရေးတပ်မတော်တို့ယူနန်ပြည်နယ်ထဲမှာကချင်ပြည်နယ်ကနယ်စပ်ဂိတ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းကချင်သတင်းရက်ွက်ကပြောပါရယ်အဲ့ဒီနောက်2024ခုနှစ်နှစ်ကုန်ပိုင်းမှာတော့နှစ်ဖက်လုံးကဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပါရယ်ဒါပေမဲ့လွယ်ကျယ်တဲ့ကမ်ပိုက်တီဂိတ်တွေမှာတရုတ်ကုန်ကားတွေဝင်ထွက်နေတာကလွဲလို့ကုန်သွယ်ရေးလုံးဝမရှိပါဘူးအခု2025ခုနှစ်ဇန်နဝါရီလ20ရက်နေ့မှာတရုတ်နိုင်ငံရဲ့စေးဆက်ပေးမှုနဲ့စစ်ကောင်စီနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့တို့အပြစ်ခတ်ရက်ဆဲခဲ့ပါတယ်။အဲဒီနောက်တရုတ်ကကိုကန့် MNDAA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းရွှေဟော်နဲ့လောက်ကိုင်းနယ်စပ်ဂိတ်နှစ်ခုကိုပြန်ဖွင့်ပေးလိုက်ပါတယ်။တရုတ်ဘက်က73စီတွေကတော့ချင်းရွှေဟော်ဂိတ်ကနေမြန်မာဘက်ကိုဝင်လာပါတယ်။လောက်ကိုင်းနဲ့ချင်းရွှေဟော်မှာကုန်စီနဲ့ခီးသွားလုပ်ငန်းတွေကိုတရုတ်အာဏာပိုင်တွေကလက်တလောကန့်သက်ထားတဲ့အကြောင်းကိုကန့်ကလုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်ဟုတ်ကဲ့လုံးဝသာဟုတ်ကဲ့ကုမာဟိုလီဖိဒီကနာဆိုတော့ကုန်ကြီးတွေကဒီလိုအဆွေပြောသွားတာမတူဘူးဒီမှာကွန်နန်ဒရာမာကားတော့ကျွန်တော်ဒီကုကန့်ကြီးကနာရဲ့ဒီလိုရှိအနေနဲ့တော့တမန်ဒီရှင်ရဲ့လောက်ကောင်လည်းပဲဒီအနေနဲ့လုံးဝကြီးရတယ်ပြောရတော့အပြင်းတော့အဲ့လိုမျိုးကြီးရလို့ကျွန်တော်ကြည့်ရတော့ဒါမှမဟုတ်ဝါဆက်ရတယ်မဟုတ်ဘူးကျွန်တော်တို့ပေါ်မရှိတဲ့ချက်အချက်ဆိုတော့ဘယ်လိုလဲ။ဒါအရင်ကချက်ပါလို့ပြောရင်တော့ကွန်နန်ဒရာကဒီလိုဖြစ်တယ်။အဲ့ဒီချက်ပါကြတာမျိုးပေါ့ဒီမှာရှိတဲ့ပုံပါရရှင်ဘယ်လိုမျိုးဖြစ်တယ်။မင်းရှိတယ်ကရှိတယ်ဒီမှာပြောတယ်။ဒါမှမဟုတ်လို့ဟိုတော့နော်ဘာဖြစ်လဲ။အဲ့လိုရဲ့သူပြောတယ်လို့
ထိုင်းမြန်မာနယ်စပ်ကုံတော်ရေးမှာအဓိကကြတဲ့မြဝတီကုံတော်ရေးဆောင်ကတော့လုပ်ငန်းမလဲပတ်တာအခုဆိုရင်တစ်နှစ်လောက်ရှိပါပြီ။အဓိကကြတဲ့အာရှလမ်းပေါ်မှာတိုက်ပွဲတွေရှိနေတဲ့အတွက်ကုံစီပို့ဆောင်ရေးတွေလည်းပြတ်တောက်ခဲ့ပါတယ်။စစ်ကောင်စီကတရားမဝင်ကုံတွယ်မှုတိုက်ဖျက်ရေးဆိုတဲ့စီမံကိန်းနဲ့ဖမ်းဆီးတာတွေရှိတဲ့အတွက်လည်းအဲ့ဒီလမ်းကိုရှောင်ကွင်းသွားကြတယ်လို့နယ်စပ်ကုံတွယ်တချို့က VOA ကိုပြောပါတယ်။လုပ်ငန်းရှင်တွေကတော့နယ်ကြားဆောင်ဂိတ်တွေတောလမ်းတွေကတဆင့်ထိုင်းကကုန်ပစ္စည်းတွေကိုတည်ယူနေကြတာပါ။အိန္ဒိယနယ်စပ်ကကုန်သွယ်ရေးဂိတ်တွေကိုတော့ချင်းတိုင်းသားတွေနဲ့စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကထိန်းချုပ်ထားပါတယ်။အိန္ဒိယဘက်နယ်စပ်ဂိတ်တွေကိုပိတ်ထားတာ၄နှစ်နီးပါးရှိပြီလို့ဒေသခံတချို့ကပြောပါတယ်။မောင်းနှောမျိုးကမြန်မာဘင်္ဂလားနယ်စပ်စခန်းကိုတော့အာရခတပ်တော် AA ကသိမ်းပိုက်ထားပါတယ်။စစ်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးကိုစစ်ကောင်စီကရန်ကုန်ကတဆင့်ကုန်သွယ်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်စိတ်ကမ်းကထွက်လာတဲ့သင်္ဘော၃စီးကိုဘင်္ဂလားဒေ့ရှ်တက်နက်စိတ်ကမ်းမရောက်ခင်မှာ AA ကအခုဇန်နဝါရီလလယ်မှာပဲဂျားဖြက်ဖမ်းဆီးခဲ့တာကြောင့်ဒီကုံတွယ်မှုကိုလည်းစစ်ကောင်စီကရပ်ဆိုင်းခဲ့ပါတယ်။တင်မော်တွေကိုစစ်ဆေးပြီး AA အာရခတပ်တော်ကပြန်လွှတ်ပေးခဲ့ပေမဲ့လည်းဘင်္ဂလားဒေ့ရှ်သတင်းစာတချို့ကတော့နှစ်နိုင်ငံကုံတွယ်ရေးအခြေအနေလုံခြုံမှုမရှိပဲစိုးရိမ်စရာအခြေအနေကိုဝေဖန်ထောက်ပြရေးသားခဲ့ပါတယ်ခင်ဗျာ။
ကိုညဉ့်ညံဖြစ်ပါတယ်။သိမ့်မကြခင်မှာပဲအမျိုးသမီးကန္တာသူရဆုံလင်အမေရိကန်တခွင်းသိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိပါတယ်။ VOA ထုတ်လင့်ပြီးသမျှသတင်းနဲ့အပတ်စဉ်ကဏ္ဍတွေဗီဒီယိုသတင်းတွေကိုတော့ VOA website, Facebook, Telegram, Sarah, Social Rima, Apizo, Nasin, and Mare, Akuro, Nanganaga, the Remediari, my Changin Duri, Mabi Jong, Tonta Yita Tarari, Muya Abomje, Ucho Zanda, Kondo, Timpiatawari.
Nima in and Padabio, Nanganaga, Mediari, and Bellumia, we found Tonta Nijas, Rahuke, Nujiama, the Papiobiabu, the Yiji Tangari, Yaro.
Nima Dipaka, Suntai Lala. As the Myanmar junta's hold on power weakens, could the devastating war be nearing a conclusion? Conversation.com. စစ်ကောင်စီဟာဆီးရီးယားအာဆက်အချုပ်ရေးလို့ရုပ်တရက်ပြူလဲသွားနိုင်မလားလို့မေးစရာတွေပေါ်ထွက်လာတယ်။ဒီချိန်မှာတိုင်းပြည်အနာဂတ်အတွက်အဆုံးဖြတ်ပေးနိုင်ခြင်းတစ်ခုကတော့အတိုက်ခံတပ်ဖွဲ့တွေရဲ့စစ်မြေကြီးအောင်နိုင်မှုနဲ့ရွေးရင်းကြဆင်လာတဲ့စစ်ပွဲအခြေအနေပဲဖြစ်တယ်လို့သုံးသပ်သူကိုကပြောပါရယ်။ပြီးခဲ့တဲ့တလအတွင်းမှာကိုအရခတ်တပ်တော်ဟာမြို့နယ်၄ခုကိုထပ်မံသိမ်းပိုက ချမ်းမြောက်မှာတော့ MNDAA ကိုအရင်းနှီးနေတဲ့စစ်ကောင်စီနဲ့ဒုတိယကြိမ်အပြစ်ခတ်ရဖို့တရုတ်ကလှုပ်ဆောင်နိုင်ခဲ့တယ်။ဒီစိတ်ကိုတရုတ်ကမထုတ်ပြန်ပေမဲ့ MNDAA ဘက်ကလာရှုနန်ယမခါကိုမစွန့်လွှတ်သမျှအင်အားချင်းခွင့်ရပြန်မညီလာနိုင်တော့ဘူးလို့လည်းမှတ်ချက်ချထားပါတယ်။ကြာသီးမီကပဲ AA ကလည်းနိုင်ငံရေးအရာဆွေးနွေးဖို့နောက်ဖွင့်ထားတယ်လို့ကြေညာတယ်။ဒါဟာလည်းသူတို့လူချင်းတဲ့အချက်တွေကိုစိတ်တိုင်းကြရရှိပြီးမှအတိုက်ခိုက်ရပေးမယ်ဆိုတဲ့သဘောအပေါ်စီကရေးစစ်တာပဲဖြစ်နိုင်ပါသလား။ AA ရဲ့အောင်မြင်မှုကိုလက်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီကရခိုင်ပြည်နယ်ကိုအထူးကြံဖြစ်အောင်ပိတ်ဆို့ထားတော့ဘာမစမ်းအတွက်အငဘေးကျုံရပဲရှိနေတယ်။အာဆီယံဥက္ကဋ္ဌဖြစ်လာတဲ့မလေးရှားကစစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ကိုလက်မခံပေမဲ့ပြဿနာပြည်လည်ဖို့အတွက်ဘာမှမလုပ်နိုင်တော့ပဲ။အာဆီယံအဖွဲ့အစည်းမှလည်းအချင်းချင်းမညီညွတ်ကြဘူး။ဒါပေမဲ့မြန်မာအခြေအနေဟာဆီးရီးယားနဲ့မတူဘူးမြန်မာအတိုက်ခံတွေရဲ့နောက်မှာဆီးရီးယားမှာရှိသလိုအထင်ကြီးနိုင်ငံတကာအင်အားစုတွေရှိမနေဘူးတရုတ်ကတဘုံအုပ်စုတွေကိုသူတို့အချိုးစီးပွားအတွက်တွက်ချက်ကင်တွယ်နေတာသာဖြစ်တယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတို့ကလည်းရုပ်ဝတ်ထုပစ္စည်းရအကူအညီမပေးသလောက်ပဲစစ်တပ်ဟာလည်းတောင်းပန်မှုနေနေရဲ့ဖြူဟာသူ့ခေါ်Anti-insurgency strategy နဲ့နှစ်ပေါင်း60ကျော်လုံးလုံးရပ်တည်လာခဲ့တာဖြစ်တဲ့တပြည့်တွေများပြားနေပေမဲ့စစ်မှုမထက်မနေရဥပဒေနဲ့အတင်းအဖြစ်နေတယ်လို့သုံးသပ်သူတွေရှိနေကြောင်းလည်းဖော်ပြပါရယ်သူပြင်မဲ့လည်းစီးရီးယားမှာအဆအဆိုးရပြပြတာမြန်မာအညီချင်းဘင်္ဂလားဒေ့ရှ်မှာရှိခါစနာအဆိုးရပြပြသွားတာတွေကိုကြည့်မယ်ဆိုရင်အပြော့နေတဲ့ဒီမြန်မာစစ်ကောင်စီဟာလက်နက်ကိုင်အဖွဲ့တွေနဲ့တက်ကြွဆန့်ကျင်နေကြတဲ့လူတို့ကိုဘလောက်ကြာကြာနေဆိုင်နိုင်ဦးမလဲဆိုတာပြသနေတယ်။ဒါတွေကြောင့်လည်းတရုတ်ဟာသူ့အကျိုးစီးပွားကိုကာကွယ်နိုင်အောင်အပြစ်ရစဲရေးကိုထိရောက်စေဖို့ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့တွေထားရှိဖို့လုပ်လာနေတာဖြစ်တယ်လို့လည်းဆိုပါတယ်။နောက်ဆုံးတွင်တဲ့စစ်ကောင်စီကိုဖယ်ရှားနိုင်ပြီးထောင်းတော့လူမျိုးစုအလုံးအနာခွဲဝေရဲ့ဖက်ဒရယ်စနစ်ဖြစ်လာဖို့လည်းခက်ခဲလင်းုံမယ်လို့ဆိုပါတယ်။အိုင်ဆာရိုဟင်ဂျာတဆန်းလောက်ကိုဘယ်လိုပါဝင်စီမလဲဆိုတာလဲနောက်ထပ်စဉ်ခမှုတစ်ခုဖြစ်နေပါသလားမြို့သူပင်ဖြစ်စီစစ်ကောင်စီကိုအတိုက်ခံတွေနောက်ဆုံးတနေ့မှာဖယ်ရှားနိုင်မဲ့အလားအလာဟာမြန်မာသမိုင်းမှာနှစ်ပေါင်းများစွာအတွင်းပထမအဦးဆုံးအချိန်ပေါ်ထွက်လာတာဖြစ်တယ်အဲ့ဒီနောက်မှာတော့ဘယူဖျက်ဖြစ်နေတဲ့တိုင်းပြည်ပြန်လဲထူထောင်ရေးကိုခက်ခက်ခဲခဲအကြုံမှန်တဲ့ကြိုးပမ်းကြရမယ့်အချိန်ရောက်လာလိမ့်မယ်လို့ဧသာညီကုံထူထားပါရခင်ဗျာကုဆလပြောပြမှာကတော့ China has broken another ceasefire in Myanmar civil war but will that hold? အပြည်ရင်းစစ်အပြည့်ရရေး တေယုကထမှန်စဉ်းစားလိုက်ကြပြီဒါစီခမမလားဆိုရဲခေါင်းစဉ်နဲ့ South China Morning Post.com မှာဖန်ချင်းရတာထားရဆောင်ပါလေဖြစ်ပါတယ်တေယုနေဇာကအပြည့်အစုံကြီးဟာလောလောဆယ်မှာတည်နေနေဟန်ရှိပေမဲ့ရေရှင်ကြီးညာရေးကတော့မဖြစ်နိုင်တဲ့အိမ်မက်ဖဲလို့သုံးသပ်သူတွေကမြင်ကြတယ်စစ်ကောင်စီနဲ့ MNDAA တို့ဟာတတိယအတွင်းဒုတိယအကြိမ်အပြည့်ရဖို့သဘောတူညီကြတယ်တေယုဟာမိုင်းထောင်းညာရောစီတရတဲ့မြမနေဇာသဘုံအုပ်စုတွေနဲ့စကားစကြာပဋိပက္ခတွေကိုချီးတရရောက်ဝင်ရောက်ဖြစ်စဉ်ဖို့လုပ်နေတယ်တေယုလူပေးတဲ့အပြည့်ရကိုဖြည့်ဆင်းရင်အထုမြင့်လာသွားလိမ့်မယ်ဖြစ်လို့ဖြစ်စီလုံလုံသူတွေလည်းလုံနိုင်ရရှိမှာမဟုတ်ဘူး။ဒါကြောင့်ဒီဒီချိန်ခုနုံးကားတဲ့ပူပီတာရှိခံနိုင်တယ်လို့ကြောကြောင်ဖော်ပြထားပါတယ်။ဒီလိုတချို့ကအကောင်းမြင်နေကြပြီမဲ့လည်းမြမအပေါ်တေယုရဲ့ဩဇာထွန်းမှုဟာအကန့်အသတ်ရှိနေစေဖြစ်တယ်။မြမနိုင်ငံတွင်အင်အားစုရဲ့ကြမ်းမာလည်းအခြေခံယုံကြည်မှုကင်းမဲ့နေတယ်။အပြည့်ရလိုက်ပြန်တိုက်လိုက်နေဖြစ်နေတာဟာမြမနိုင်ငံရေးရဲ့မျိုးရိုးဗီဇဖြစ်နေတာ။ပဋိပက္ခထာဝရအပြည့်တာကချွင်းချက်မျှသာဖြစ်တယ်လို့လည်းပြောကြောင်းဒါပေမဲ့တေယုကတော့စိစားညီနိုင်ရေးကိုတက်တက်ကြွကြွဆောင်ရွက်ပြီးညီညာရေးဖြစ်စဉ်ကိုအောင်မြင်အောင်ကိုထောက်ခံသွားမှာဖြစ်တယ်လို့ပြောကြားနေတယ်ဆိုတဲ့အကြောင်းဆောင်းပါးရှင်ကရေးသားဖော်ပြထားပါခင်ဗျာတယ်လပ်ကြောပြမှာတော့ Bridging Divides Russia's Middle Power Diplomacy in ASEAN's Future The Myanmar Crisisdashing ASEAN's credibility. ကွာလမ်ပူပြန်လဲဆက်ဆက်ရေးမလေးရှားရဲ့ဒီပလိုမစီမှပြဿနာ ASEAN ရဲ့ယုံကြည်စိတ်ချရမှုကိုစိန်ခေါ်ဆိုတဲ့ခေါင်းစဉ်နဲ့ The diplomat မှာ Hu Ying Hu ရည်သားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ
်
။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခဟာ ASEAN ရဲ့လုံဆောင်နိုင်မှုအကန့်အသတ်နဲ့ဒါကိုမလေးရှားကချွတ်ဖောက်ထွက်ဖို့ပြင်ဆင်ရမယ်ဆိုတာကိုပြသနေတာပဲဖြစ်တယ်အာဆီယံနိုင်ငံရဲ့ဝန်ကြီးတွေ January 16လင်္ကာဝီတွေ့ဆုံမှုမှာလေရှားမြန်မာနိုင်ငံဆိုင်ရာအထူးသံခတ်အကြောင်းအဲဒီအထူးသံကဒီပြဿနာကိုဖြေရှင်းဖို့ပြပြသားသားပိုင်းဖြတ်ထားတယ်ဆိုတာကိုကြေညာခဲ့တယ်။သူဦးစားပေးတာဟာရွေးကောက်ပွဲတဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးသက်ဆိုင်သူအလုံးပါဝင်တဲ့ဆွေးနွေးမှုစတင်ရေးပဲဖြစ်တယ်လို့ဆိုခဲ့တယ်။အာဆီယံမူငါးချက်မထိရောက်တာဟာစစ်ကောင်စီမလိုက်နာတာနဲ့အာဆီယံရဲ့အလုံးသဘောတူညီမှုဆုံးဖြတ်ချက်ချမှတ်ဆိုတဲ့မူကြောင့်ပဲဖြစ်တယ်။မလေးရှားဟာအာဆီယံရဲ့မထီရောက်မှုကိုထောက်ပြဝေဖန်ပြီးမြန်မာအရေးကိုခက်မှမှကင်ပယ်ဖို့နိုင်ငံရေးဝန်ကြီးအဆက်ဆက်တောင်းဆိုလာခဲ့တယ်။ NUG အပါအဝင်အတိုက်ခံအုပ်စုတွေနဲ့ထိတွေ့ဆက်ဆံဖို့2022ကစပြီးထောက်ခံပြောကြားခဲ့တယ်။ဒါအာဆီယံရဲ့အချုပ်အခြာအာဏာပိုင်တဲ့နိုင်ငံတော်အစုအဝေးနဲ့သာဆက်ဆံမယ်ဆိုတဲ့မူကိုကျော်လွှားရမယ်လို့ပြောကြားခဲ့တာဖြစ်တယ်။တဖက်မှာတော့ထိုင်းလိုနိုင်ငံတွေကဘုံသဘောတူညီချက်ကိုဆောင်ဖယ်ပြီးစစ်ကောင်စီနဲ့တိုက်ရိုက်ထိတွေ့ဆက်ဆံခဲ့တယ်။ဒါဟာအာဆီယံအတွင်းအကွဲအပြတ်ဖြစ်နေတယ်ဆိုတာကိုပြသတာလည်းဖြစ်တယ်။အပြောင်းလဲလုပ်သင့်နေတာကြာပြီးအာဆီယံအနေနဲ့အလျှော့အတင်းစီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့စနစ်ကိုကျင့်သုံးရလိမ့်မယ်။ပဋိပက္ခတွေကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာအလုံးသဘောတူညီမှုဆုံးဖြတ်ရမယ်ဆိုတာတဲ့အများသဘောတူညီမှုနဲ့ဆုံးဖြတ်နိုင်တာမျိုးဖြစ်ရမယ်။သောအဖွဲ့ဝင်နိုင်ငံတချို့ကသူတို့နိုင်ငံပြည်တွင်းရေးကိုပတ်သက်လာမဲ့အစီအလာဖြစ်သွားမှာဆိုရင်လို့ဆန့်ကျင်ကောင်းဆန့်ကျင်နိုင်ကြပေမဲ့အာဆီယံရဲ့ဂုဏ်သိက္ခာနဲ့အများယုံကြည်လက်ခံမှုရရှိရေးအတွက်မလေးရှားကဥဆောင်ဖို့မရှိမဖြစ်လိုအပ်နေပြီလို့ဆောင်းပါးရှင်ကရေးသားထားပါခင
်ဗျ Goodbye တော့လောက်ပဲဖြစ်ပါတယ်နောက်တစ်ဝက်မှလည်းပဲဒီလိုနိုင်ငံကပညာရှင်တွေဝေဖန်သုံးသပ်သူတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများဝေဖန်သုံးသပ်လာကြအောင်မလဲဆိုတာကိုစောင့်မျှော်လိုက်ကြပါစို့ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ဦးကျော်သောနာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲမျိုးသမီးကန္နာသုရဆွန်လင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့နေပညာစတဲ့အပတ်စဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အစုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချင်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ Facebook YouTube Website တို့ကပါဆက်ပြီးတော့ဓာတ်ရိုက်တင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွင်သိပ္ပံနဲ့နီးပညာကန္တာစာရာတွေတင်ဆက်ဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်မြန်မာနိုင်ငံကစစ်တမ်းတင်ဒေသတွေမှာစစ်တမ်းဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်တန်ရာတွေနဲ့အတူစိတ်ကျန်းမာရေးပြဿနာခံစားနေရတဲ့သူတွေကလည်းပိုများလာပြီးမယ်ဒါကို give to site ကုသပေးနိုင်တဲ့အခြေအနေလိုအပ်တဲ့အကူအညီထောက်ပံ့မှုတွေကတော့အားနည်းလွန်းတယ်လို့အမျိုးသမီးတွေကပြောကြပါတယ်အမျိုးသမီးအဖွဲ့တွေပြောတာပါထိုင်းနိုင်ငံချင်းမိုင်မြို့မှာဒီအပိုင်းတွင်ကျင်းပတဲ့သရုတ်အချိန်မြောက်စိတ်ကျန်းမာရေးဆိုင်ရာညီလာခံမှာဒီအခြေအနေတွေကိုထောက်ပြဆွေးနွေးမယ်အကြောင်းလည်းပြောပါတယ်ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်ဗျာ
စိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ကုသမှုယူဖို့ပြောလို့ရှိရင်တော့မှဒါကယူနေရဲဆိုတဲ့ဟာမျိုးနဲ့ပေါ့နော်ဒီလိုမျိုးအမြင်တွေရှိနေတဲ့ခါကျဒီအမြင်တွေပျောက်ဖို့အတွက်ပညာပေးတာတွေလည်းအကျော်လေးလုပ်ရမယ်လို့တော့ထင်တယ်အဲ့ဒီလိုဒီစိတ်ဓာတ်ရာတွေဟာဒါကဟိုအချိန်မီကုစားတဲ့မကုစားရင်ပိုဆိုးလာနိုင်တယ်ကျမလားဆိုတော့ကိုယ်ရဲ့ရွာအတိုင်းဝန်းထဲမှာရောဒီလိုမျိုးဒါနဲ့ပတ်သက်ပြီးတော့စိတ်ကျမ်းမာရေးဆိုတာအများမြင်နေသလိုမျိုးဒါကယူနေတယ်လို့ပြောတာမဟုတ်ပါဘူးလူတိုင်းမှာဒီစိတ်ဖိစီးမှုတွေဓာတ်ရာတွေဆိုတာရှိပါတယ်ဆိုရယ်အသိပညာပေးရတယ်ပေါ့နော်အဲ့ဒါတွေရောလောက်တာမျိုးရှိပါလားရှင
်ဟုတ်ကဲ့ဆရာဆိုတော့ဟိုဒီဟာတွေကလည်းကျမတို့မြေပြင်မှာတော့လောက်တယ်ပေါ့နော်အတိကဒီစိတ်ပိုင်းကျန်းမာရေးနဲ့ဆိုင်တဲ့လူမှုဆက်ဆံရေးအသိပညာပေးမှုတွေလည်းလောက်တယ်ရှိတယ်ပေါ့နော်ဆိုတော့ကျမတို့ KNB အနေနဲ့ဆိုလို့ရှိရင်မြေပြင်မှာကအသက်ပိုင်းခြားလိုက်ကျမတို့စိတ်ကျန်းမာရေးနဲ့ဆိုင်တဲ့လှုပ်ရှားမှုတွေလောက်တယ်ပေါ့နော်ဆိုတော့ဥပမာကလေးဆိုလို့ရှိရင်ကလေးတွေကစိတ်တန်ရတာတစ်ချက်တည်းအများကြီးရှိရလေနော်ဆိုတော့လူလာလည်းပညာတရားခွင့်မရကြဘူးအာမိဘနဲ့ဆက်စုပ်လေလည်းမနေကြဘူးဘာဖြစ်လဲဆိုလို့ရှိရင်တချို့မိဘတွေတကွဲတပြားစီဖြစ်ကြတယ်မိဘဆုံးသွားတာမျိုးတွေရှိတယ်မိဘပဲဖြစ်တဲ့ကလေးတွေလည်းရှိတယ်အများကြီးရှိရပေါ့နော်ဆိုတော့ကျမတို့မြေပြင်မှာဆိုလို့ရှိရင်ဒီလိုလှုပ်ရှားမှုတွေလှုပ်ပေးတဲ့အခါမှာသူတို့တချို့ဆိုလို့ရှိရင်ပါးစပ်နဲ့အတာနဲ့လောဘကိုမပြောချင်တော့တဲ့အထိဖြစ်တဲ့ဟာမျိုးဆိုလို့ရှိရင်သူ့ရဲ့ရည်ထဲမှာခစားနေရတဲ့ဟာကိုပုံလေးတွေဆွဲပြီးတော့မှသူဘာတွေခစားနေရတာလဲအဲသူဒီဟာမျိုးတွေဖြစ်နေတဲ့ပုံမှာဟိုပျောက်ွယ်တော့သူဘယ်လိုမျိုးတွေအကူအညီတောင်းချင်လဲဆိုတဲ့ဟာမျိုးပုံခေါ်တဲ့ပုံစံမျိုးတွေလည်းလောက်ကြတယ်ပြုရှိရတချို့ဆိုလို့ရှိရင်လည်းအဲဂိတ်လေးတွေဆော့တာမျိုးပြုရှိရကိုယ့်အတွက်အနာဂတ်ကဒါမျိုးရှိသေးတယ်ဆိုတဲ့ဟာမျိုးတွေပို့ပြီးတော့မှတတိယကိုကျမတို့လမ်းစားပေါ်ပေးတာမျိုးတွေရှိရပါတော့ဆိုတော့အဲ့လိုပဲအမျိုးသမီးကြီးတွေဆိုလို့ရှိရင်လည်းဒီတိုင်းပဲစိတ်ဆောင်စကားထဲမှာနေတဲ့အစောနအသိပညာပေးဒီစိတ်ကျမ်းမာရေးနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကျမတို့အာလုပ်ပေးတယ်လို့မျိုးအာဒီဟိုပါဘောနော်ဟိုသူတို့အတွက်တစ်ခက်တစ်လအာတစ်ချိန်ကြာလို့ရှိရင်ကြည်ရပြေရောက်သွားတဲ့ခါကြာလို့ရှိရင်ပို့ပြီးတော့မှအာအသိမဝါကြောင်းနေနဲ့ပြန်ပြီးတော့တဟဆတက်ဖြစ်အောင်ဆိုပြီးတော့မှဒီအသိမဝါကြောင်းနဲ့ဆိုင်တဲ့စိတ်ဝင်စားမှုတွေလည်းကျမတို့အကူညီပေးတာမျိုးတွေလည်းရှိတယ်ဘောနော်ဆိုတော့တစ်ဖက်မှာကအာသိပညာပေးမှုတွေလုပ်တယ်လို့တစ်ဖက်မှာကကျမတို့ဒီတချို့ကောင်ဆယ်လာတွေနဲ့ထိတ်ပေးတာမျိုးတွေဘောနော်ဆိုတော့အဲတချို့ခါကြတော့လဲဒီအရေးမြေပတ်ပိုးပေးမှသူ့အတွက်စိတ်ထွက်ပေါ့တခုလိုမျိုးဖြည့်တဲ့ဟာမျိုးဆိုလို့ရှိရင်သူပါစိတ်ဝေစားလဲသူပါလှုပ်ချင်လဲအတင်းမောကြောင့်တခုခုပေါ့နော်အမျိုးသမီးတွေနဲ့ဆိုလို့ရှိရင်ရဲကားလှုပ်ချင်တာလားမဟုတ်လို့ရှိရင်အမွေးမြူကြီးတခုခုလှုပ်ချင်တာလားမဟုတ်လို့ရှိရင်သူ့ရဲ့မိသားစုအတွက်ထောက်ကူပြုတဲ့အတင်းမောကြောင့်တခုခုစိတ်ဝေစားတာမျိုးဆိုလို့ရှိရင်တော့ကျမတို့အရေးနည်းထောက်ပါပေးပြီးတော့မှရက်တီနိုင်အောင်ကြိုးပမ်းပေးတာမျိုးတွေပေါ့နော်ဒါကတော့ရည်သူအတွက်တော့ပဲကျမတို့ဖြည့်ရှင်းနိုင်ပြီမဲ့ရည်ရှိအတွက်ခါကြတော့ဒါအာနိုင်ငံရောအစိုးရတစ်ခုပုံစံမျိုးကိုယ့်ရဲ့ပြည်နယ်ကတက်ဆိုင်ရာအစိုးရတစ်ခွဲအနေနဲ့တော့ပို့ပြီးတော့မှစနစ်တကျအရေးတူလှုပ်ဆောင်ဖို့တော့လိုအပ်တယ်လို့ကျွန်မမြင်ပါတယ်လို့ဟုတ
်ကျွန်တော်ပြောသွားတာတော့နှစ်ဦးစလုံးပြောရတဲ့မှာအခက်အခဲတွေကတော့အင်မတန်လေးများပါတယ်စိတ်တန်ရာတွေပုံများလာတဲ့နဲ့အမြဒါကိုကုစားဖို့ကြိုးစားနေမှာအခက်အခဲတွေဖြစ်တဲ့ကုစားဖို့ကြိုးစားပြီးတော့ဝိုင်းပြီးတော့ကုတဲ့သူတွေအတွက်ပါအခက်အခဲတွေကရှိနေတယ်ဆိုတာကိုလည်းဟိုကြားရပါတယ်ဆိုတော့အခက်အခဲတွေကတော့ရှိနေမှာပဲဒါပေမဲ့ဒီထဲမှာမှလက်တလောပေါ့နော်ဒီစိတ်တန်ရာတွေနဲ့ပတ်သက်ပြီးတော့အမြင်ဟိုဟိုချက်ချင်းလက်ငင်းပေါ့နော်မဖြစ်မနေကင်တွယ်ရမယ်အရာမျိုးဆိုရင်ရောဘယ်လိုအရာတွေနဲ့စပြီးတော့ကင်တွယ်ဖို့ဖြစ်နိုင်မလဲဒီလိုလုပ်တဲ့အခါမှာအဓိကဟိုအရေးကြီးဆုံးပေါ့နော်မဖြစ်မနေလုပ်ရမှာမလုပ်နိုင်မြဲအဟန့်ဒါဖြစ်နေတဲ့အခြေအနေမျိုးရောရှိပါလားအဓိကဘာခက်ခဲဖြစ်မလဲရှင်
သ
ကျမအနေနဲ့မြင်လာတာကျမတို့ရဲ့လုပ်ငန်းတွေအကောင့်ထဲပေါ်တဲ့အချိန်မှာတွေ့ကြုံခံစားရတဲ့အတွေ့အကြုံတွေအများဆိုလို့ရှိရင်စင်ကုန်မှုအများကြီးတဲ့ကနံပါတ်1တခုကကြတော့လွန်ကျွန်ရေးဆိုင်ရာအခက်အခဲပေါ့နော်ကျမတို့ကတရံဝင်မဲ့ပုံတင်ထားတဲ့အဖွဲ့အစည်းတွေမဟုတ်ဘူးတိုးတော်လည်းပဲဒီ2021မတိုင်ခင်ကတည်းကကျမတို့အမျိုးသမီးတူတွေတိတ်ခဲ့ grassroots ပေါ့နော်ဟိုဒေသခံသူတွေရဲ့လိုအပ်ချက်တွေအပေါ်မှာမူတည်ပြီးတော့မှကျမတို့လောက်ကန်ဆောင်ရွက်နေတဲ့အစုအဖွဲ့အမျိုးသမီးဖက်စီတွေဖြစ်တဲ့အခုနောက်ပိုင်းကအဲ့လိုမျိုးတွေလွတ်လပ်လောက်ကန်ခွင့်မရှိတော့ဘူးဒီ risk တွေအများကြီးအနေရတွေအများကြီးကြားနေရနေကျမတို့မြေပြင်မှာရှိတဲ့သူတွေကဆွန့်စားပြီးတော့မှဒီခုနပြောတဲ့စိတ်ကြမ်းမရေးပဲပြောအရေးပေါ်လိုအပ်တဲ့အကူအညီတွေပဲပြောပေါ့နော်အကူအညီပေါ်နေရဲ့နေရတဲ့အခြေအနေမျိုးတွေဖြစ်တယ်ဆိုတော့နောက်တစ်ခုကကြတော့လေဒီစိတ်ကြမ်းမရေးလို့ပြောတဲ့နေရာမှာကျမတို့ကခုနကပြောလို့လိုအပ်ချက်တွေအများများတယ်ပြည်တွင်းမှာအစာဝတ်နေရေးလိုအပ်ချက်ပြီးရင်တို့ရဲ့လွန်ကြုံရေးလိုအပ်ချက်ကျမရေးလိုအပ်ချက်တွေထက်မှဒီစိတ်ကြမ်းမရေးကနောက်ဆုံးဟိုတို့အတွက်ဆိုရင်နောက်ဆုံးလို့မျိုးဖြစ်တယ်လူတွေတိတ်တတိမထားမိတဲ့ကိစ္စဖြစ်တယ်လူတွေအရန်ဦးစားပေးတဲ့အဆင့်ထက်မှမပါတဲ့ဟာဖြစ်တယ်ပေါ့နော်ဆိုတော့ဒီနေရာမှာကျမတို့ကအကူအညီပေးတယ်ဆိုပေမဲ့လည်းအရန်ကိုကန့်သတ်မှုတွေအများများတယ်ကျမတို့ကစိတ်ကြမ်းမရေးလို့ပြောတဲ့နေရာမှာကျမတို့ဒီနေမကောင်းလို့ဆေးပေးတဲ့ပုံစံမျိုးเนาะဟိုတလားတန်တီငားရက်တန်တီအဲ့လိုမျိုးနဲ့ကျမတို့ဖျက်ချလိုက်လို့မရဘူးစိတ်ကြမ်းမရေးကြတော့လေရေရှည်သွားရတဲ့ဟာမျိုးဖြစ်တယ်ကျမတို့ဓာတွေကတသက်မမတ်နဲ့အချိန်ကြီးကိုဖျက်ချလို့မရတဲ့ပုံမှာသူ့အတွက်ထောက်ပံ့ပေးရတဲ့ကူညီမှုတွေကလည်းပဲကျမတို့ခံမှန်းလို့မရဘူးပေါ့နော်လိုရင်းလိုအပ်တယ်လို့ကျမတို့ဆွဲဆန့်ထားရတဲ့အချိန်မျိုးတွေရှိရယ်ပံ့ပိုးပေးရတဲ့အချိန်မျိုးမှာတစ်ခါတလေကြောက်လို့ရှိရင်ကျမတို့ဒီအဖက်စီတွေအနေနဲ့ဆိုလို့ရှိရင်လည်းခုနကပြောတဲ့လိုမျိုးအခက်အခဲတွေဖြစ်လာတဲ့ဟာမျိုးတွေဖြစ်တယ်နောက်တစ်ခုကကျမတို့ကဒီစိတ်ကြမ်းမရေးအရာပတ်မှုကူညီမှုတွေလုပ်ပြီးဆိုရင်ကျမတို့ပုံမှန်ပြအင်ဒီကေတာတွေ result တွေကကျမတို့ချက်ချင်းပြလို့ရတဲ့ကိစ္စတွေမဟုတ်ဘူးဒါကလူတိတ်အူတယောက်ချင်းစီရဲ့အချိန်နေပုံမှန်မူတူတဲ့ပုံမှန်အဲ့လိုမျိုးပေါ့နော်ခက်ခဲစိန်ခေါ်မှုတွေကအဖက်ဆောင်ကနေပြန်ပြီးတော့မှအကန့်အသတ်ဖြစ်စေတာမျိုးတွေတော့ရှိတယ်သို့တော်လည်းကျမတို့အနေနဲ့ BWU လို့ဆိုလို့ရှိရင်ဒါကျမတို့က awareness ကိစ္စတွေအရန်လုပ်လာတယ်ဘာလို့လဲဆိုတော့ကျမတို့နိုင်ငံကြီးအပြောင်းလဲဖြစ်လာခဲ့ရင်တောင်ပြန်လဲတည်ဆောက်ရင်ကာလရောက်လာရင်တောင်အခုချိန်မှာလူတွေကစိတ်ရည်ကိုပို့ပြီးအာရုံစိုက်နေတဲ့အတွက်အဲ့လိုအပြောင်းလဲဖြစ်လာရင်တောင်သူတို့ရဲ့ဦးစားပေးစဉ်းစားချက်ဒီ infrastructure လို့ခေါ်တဲ့နော်ဟိုပျက်စီးသွားတဲ့အဆောက်အအုံတွေဆေးရုံဆေးခန်းကျောင်းတွေစသဖြင့်ပြန်လဲတည်ဆောက်ရေးပဲဦးစားပေးစဉ်းစားကြလိမ့်မယ်ဆိုတာကတော့ကျမတို့တုံ့တက်ထားမိတာဖြစ်တယ်ဆိုတော့ဒီစိတ်ကြမ်းမရင်းနဲ့ပတ်သက်လို့ရှိရင်တန်ရာတန်ချက်တစ်လောက်များနေတဲ့အခြေအနေမျိုးเนาะဒီ၄နှစ်ကျော်ဆိုတာကကျမတို့ဒါဟိုအနည်းဆက်ဆုံးပြောတာကျမတို့နိုင်ငံမှာကလွန်ခဲ့တဲ့နှစ်ပေါင်း60ခရဲကဒီစိတ်ပိုင်းဆိုင်ရာတွေကိုဟိုရင်ထဲမှာတင်ထားပြီးကုစားမှုအခြေအနေမျိုးတွေအခွင့်အရေးတွေမရခဲ့တဲ့သူတွေလည်းအများများရလေเนาะဆိုတော့ဒီစိတ်တန်ရာတွေကိုကုစားဖို့အတွက်ဆိုတာကကျမတို့အများကြီးစူးစမ်းရမယ့်ဟာမျိုးတွေရှိတယ်အများကြီးလုပ်ရမယ့်ဟာတွေရှိတယ်အဲ့ဒီထဲမှာမှပံ့ပိုးမှုပေါ့เนาะဒီလူတွေကိုကျမတို့ကလိုအပ်တဲ့ပြန်ပြီးတော့မှတိဆောက်ရေးလုပ်တဲ့နေရာမှာသူ့နေရာပြန်ပို့ရေးသူ့အိမ်ပြန်တိဆောက်ရေးစသဖြင့်အဲ့ဒါကိုပဲကြည့်လို့မရဘူးပေါ့เนาะသူတို့ရဲ့ဒီရင်ထမ်းမှာသူတို့ကြုံသွားရတဲ့ trauma တွေသူတို့ခံစားသွားရတဲ့စိတ်ပိုင်းဆိုင်ရာမလွန်ချုံမှုတွေပြဿနာတွေခုနကခံစားမှုတွေကိုကျမတို့ကုစားပေးဖို့ဆိုရင်ရေရှည်စီမံကိန်းလိုမျိုးဟာကိုကျမတို့စနစ်တကျတဲ့အချိန်ကလေးကထပ်သွင်းစဉ်းစားပြီးလှုပ်ဆောင်ပေးရမယ်လို့တော့မြင်ပါတယ်ရှင
်။ဟိုဒီကတော့ဒီစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုချိန်မှာမကင်တွယ်ဘူးဆိုလို့ရှိရင်တစ်ချိန်เนาะဒီအခုမြန်မာပြည်သူပြည်သားတွေဥတည်ပြီးတော့သွားနေတယ်ငြိမ်းချမ်းပြီးတော့ဟိုခိုင်မာအားကောင်းတဲ့နိုင်ငံတစ်ခုဖြစ်ဖို့ဟိုအတိုင်းအဝိုင်းတစ်ခုဖြစ်ဖို့ဆိုတဲ့နေရာမှာဒီစိတ်ကြမ်းမာကြီးပြဿနာတွေယူတာမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဒါတွေကဟိုဘယ်လောက်ထိနောက်ပိုင်းမှာအဟန့်အတားတွေဖြစ်လာနိုင်မလဲပေါ့နော်ဆိုတော့အခုချိန်မှာဒါကိုကင်တွေဖို့ဘယ်လောက်အရေးကြီးတယ်လို့ဟိုထင်မိလဲမော်ဖရီမြောက်ရောပြောချင်တာရှိပါလား
ဟုတ်ကဲ့ကျေးဇူးပါဆိုတော့အရေးကြီးတယ်ဗျလို့လည်းဆိုလို့ရှိရင်ကျမတို့နိုင်ငံတစ်ခုကိုပြည်နယ်တစ်ခုပေါ့နော်အပြောင်းလဲလိုချင်တယ်ဆိုလို့ရှိရင်တော့အဓိကကျမတို့စိမ့်ကိုဟိုပါလဲပြုပြည်ပြောင်းလဲထားနိုင်မှကျမတို့ဟိုပါဗောဥမာမူဝါဒရေးဆွဲရတဲ့အခါပြီးလို့ရှိရင်အများနဲ့စကားပြောတဲ့အခါပူပရောမှာကောင်းမှုတွေအရေးတွေးရှိလာမယ်လို့မြင်တယ်ဗျလို့လည်းဆိုလို့ရှိရင်ကျမတို့အဓိကလူတူချစ်စီရဲ့စိတ်ဟိုငေးချမပေါ့နော်ငေးချရေးပြောတဲ့ခါတော့အရန်အကျေပြတယ်ဆိုပေမဲ့ဟိုလူတူချစ်စီကတကယ်ပฏิပခာကေဝေးပြီးတော့မှဒီမတူညီ क्वे ပြတဲ့အလွာပေါ့ဆိုရင်းနဲ့တဟဆာတာနေနိုင်မှုဆိုတာက တော်လေးခဲ့တယ်ဆိုတော့ဟိုဒီဟာတွေကိုကြိုက်တွေ့ဖြည့်ရှင်းမဲ့ဟာမျိုးတွေကခုနကျွန်မပြောလိုမျိုးတော်တော်တာယူနေတဲ့မရှိသေးတဲ့ခါမျိုးတွေမှာကျွန်မတို့ဒီရှင်းနာကမှာဆိုလို့ရှိရင်တော့ဟိုဟိုပြည်နယ်တည်ဆောက်တဲ့ဟာမျိုးပြန်လေဟိုထူထောင်တဲ့ကဏ္ဍအဖြစ်ပါအကျိုးတည်ရောက်မှုရှိလာနိုင်တယ်ပေါ့ဆိုတဲ့အခါကျတော့ဒီကလာမှာစပြီးတော့မှဆက်နေတကြဖြစ်အောင်အကောင်းဆုံးကတော့ဘယ်လိုမျိုးလူထုနဲ့အနီးကပ်နေပြီးတော့မှကျွန်မတို့စိတ်ကြမ်းမှရေးကိုဘယ်လိုတည်ဆောက်ကြမလဲဘယ်လိုပြုစုဖို့လိုအပ်လဲဆိုတဲ့ဟာမျိုးတွေတော့ဆက်နေတကြကျွန်မတို့လုပ်ဖို့လိုလေလို့ကျွန်မမြင်တယ်ပေါ့နော်
ဟုတ်ကဲ့ပါအခက်ခဲတွေစိတ်ခုံမှုတွေကတော့ပြောမယ်ဆိုရင်ဟိုမဆုံးနိုင်လောက်အောင်များလိမ့်မယ်လို့လည်းထင်ပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဟိုရှိထားတဲ့အခြေအနေတခုကနေပြီးတော့ဟိုနိုင်တဲ့လောက်အခုချိန်တွေကဆလုပ်ဖို့တော့အရေးကြီးတယ်လို့လည်းထင်ပါတယ်အဲ့ဒါကိုလည်းအားလုံးကဝိုင်းဝန်းထောက်ပြကြတယ်လို့လည်းထင်ပါတယ်ဆိုတော့ဒီလိုစိတ်ကြမ်းပါကြီးပြဿနာဆိုတာမျိုးကရေရှည်ဖြစ်ချင်းကြိုင်တွေ့ရတာဖြစ်တော့အခုကတည်းကကြာဖို့ဟိုအယုံချပြီးတော့လုတ်သွားမယ်ဆိုလို့ရှိရင်တော့တစ်ချိန်ပြန်လေတိဆောက်တဲ့အခါမှာလည်းအများကြီးထောက်ခံဖြစ်မယ်လို့ထင်ပါတယ်ဆိုတော့အခုလိုပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
I can be great in said a မျိုးသမီးကဏ္ဍဖြစ်ပါတယ်အခုတော့သုဒ္ဓဆိုလင်အမေရိကန်တခွင်အစည်းအဝေးပါဒီတစ်ပတ်မှာမူရင်းအမေရိကန်လွတ်လပ်ရေးကြီးညာစရန်မိတ်တူပွားကိုငွေကြေးဘလောက်နဲ့လေလံဆွဲခဲ့ပါတယ်။တရားမဝင်ကိုလံဘီယာနိုင်ငံသားတွေအမေရိကန်ကပြန်ပို့လိုက်နိုင်တာကြောင့်သူတေတီတွေကဘယ်လိုသုံးသပ်ပါသလဲ။ကျောင်းဆရာဆရာမတွေနေစရာအိမ်ဘယ်သူကအကူအညီတလဲစတာတွေကိုကိုအောင်စုစည်းတင်ပြထားပါတယ်ဗျာ။
သူသားအားလုံးဟာတမတ်ချက်တစုံတရာမရှိဘဲတန်းတူညီမျှမွေးဖွားလာကြတာဖြစ်တယ်လို့အမေရိကန်လွတ်လပ်ရေးကြီးညာစာရမ်းမှာအတည်လင်းဖော်ပြထားတာပါ1986ခုနှစ်ကထုတ်ပြန်ခဲ့တဲ့အမေရိကန်လွတ်လပ်ရေးကြီးညာစာရမ်းကနေမိတ်တူပေါင်း200လောက်လဲကူးထားခဲ့တာပါအဲ့ဒီထဲကတစ်စောင်ကိုခုအခါနယူးယောက်မှာတွေ့နိုင်ပါတယ်
This was discovered in a
1982ခုနှစ်မှာထုတ်ဝေခဲ့တဲ့နယူးယောက်ပြည်နယ်ဥပဒေတွဲတွေထဲမှာဒီကြီးညာစာရန်ကိုတွေ့ခဲ့တာပါ18ရာစုတုန်းကအမေရိကန်ကိုထူထောင်တဲ့မျိုးဆက်တွေလက်ထဲကဘူဘွားတစ်စောင်ကိုပေါ်ပလီကပိုင်ဆိုင်မှုအနေနဲ့ဒီတစ်စောင်ပဲရှိပါတယ
် Harvard Tech တို့ရဲ့မှတ်တမ်းတွေအရတော့အမေရိကန်လွတ်လပ်ရေးကြီးညာစာရန်ဘူဘွား26ဆောင်ရှိတာပါအဲ့ဒီထဲကတစ်စောင်တည်းသောပုတ်ကလေးကပိုင်ကြီးညာစာရန်ကိုဇန်နဝါရီ24ရက်နေ့ကဒေါ်လာ2တန်းခွဲနီးပါးနဲ့ရောင်းချခဲ့ပါတယ်။၄နှစ်တိုင်းဇန်နဝါရီလသမရကျန်းသစ္စာကျင်းဆိုပွဲနီးလာချိန်မှာ Christie and Sue by လေးလံခမ်းမမှာအမေရိကန်သမိုင်းကြောင်းနဲ့ပတ်သက်တဲ့ပစ္စည်းတွေကိုလေးလံတင်ရောင်းချလိမ့်ရှိပါတယ်။အဲ့ဒီပစ္စည်းတွေထဲမှာ Alaska မြစ်ထားဖောက်လုပ်ပြီးစီးတဲ့အထိမ်းအမှတ်အနေနဲ့သမရ Warren Harding site doing ရဲ့ရွှေတစုံနဲ့ shake it coffee ခရလဲပါဝင်ပါတယ
် the coffee pot
ဒီ coffee ခရက shake it ဆိုပိုင်းရပစ္စည်းပါ american dollar ရေးကာလမတိုင်ခင် 1980 1985လောက်ကပစ္စည်းပ
ါ what were the people that lived in america too
ငွေနဲ့နှစ်200 300ဒါမှမဟုတ်နှစ်400လောက်တုန်းကသူတွေရဲ့လူနေမှုပုံသဏ္ဍာန်ကဘယ်လိုလဲဘယ်လိုအသုံးဆောင်တွေတုံးကြသလဲဆိုတာကိုဒီပစ္စည်းတွေကနေပြန်ပြောင်းပြောပြနိုင်ပါတယ်ဒီပစ္စည်းတွေကိုမျက်ဝါးထင်ထင်မြင်ရတာဝမ်းသာပါတယ်
လေလံပွဲမှာကန်ဝင်စာရေးဆရာ F Scott Fitzgerald နဲ့ Ernest Hemingway ရဲ့စာအုပ်တွေလည်းပြသထားသလိုရှားပါးတဲ့ Bourbon အကောင်းစားဝိုင်တွေ1893ခုနှစ်က Chicago မှာကျင်းပတဲ့ကမ္ဘာ့ကုန်စည်ပြပွဲမှာပြသခဲ့ဘူးတဲ့ငွေရေပစ္စည်းတွေလည်းပါဝင်ပါတယ်ခင်ဗျာ American သမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအရနိုင်ငံတွင်းတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးနေရရင်ပြန်ပို့နေတဲ့အချိန်ထဲမှာဒီမူဝါဒအရနိုင်ငံတွင်းမှသာမကနိုင်ငံတကာမှလည်းလှုပ်လှုပ်ခက်ခက်ဖြစ်နေပါတယ်။နေရရင်ပြန်ပို့သူတွေကိုဂွာဒီမာလာကလက်ခံခဲ့ပေမဲ့ကိုလံဘီယာသမ္မတ Gustavo Petro ကပြီးခဲ့တဲ့သတင်းပတ်ကုန်မှာလက်မခံခဲ့တာကြောင့် social media မှာနှစ်ဖက်ကောင်းဆောင်ကြားအပြန်အလှန်ပုတ်ခတ်ပြောဆိုသလိုကုံတွယ်ကွန်တိုးကောက်မယ်ဆိုပြီးတော့လည်းချင်းချောက်ကြပါရယ်။နိုင်ပိုင်းအကြမှာတော့ကိုလံဘီယာသမ္မတကလေရင်လွတ်ပြီးတော့သူ့နိုင်ငံသားတွေကိုဂုဏ်သိက္ခာနဲ့အညီပြန်ခေါ်မယ်လို့သဘောတူလိုက်တာကြောင့်ပြိပခအဆုံးသက်သွားပါရယ်။ Trump မှာရွေးကောက်ပွဲကတိကိုတွေကိုအကောင့်ထဲပေါ်သွားမှဖြစ်ကြောင်းအင်ဗျူရောကပြောပါရယ်။
President Trump is sending a message to people. ကဘာကြီးအတွက်အင်မတန်ပြင်းထန်တဲ့သတင်းစကားပါနေတာပါ။ American ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်မယ်ဆိုရင်ပြန်ပို့ခံရပါမယ်။အဖမ်းခံရပါမယ်။တရားစွဲခံရပါမယ်။ဒါကြောင့်မလာပါနဲ့
။ Colombia ဆွေရကိုယ်စားလှယ်အဖွဲ့လာမယ့်ရက်ပိုင်းအတွင်း Washington ကိုလာရောက်ဖို့ရှိကြောင်း Colombia နိုင်ငံသားရေးဝန်ကြီးကပြောရတယ်
။ Seguiremos
recibiendo
ပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသားအမျိုးသားအမျိုးသမီးတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီဂုဏ်သိက္ခာရှိစွာဆက်ဆံပြီးလက်ခံသွားမှာပါ
ဒီဖြစ်ပျက်မှာအမေရိကန်ဘက်ကအနိုင်ရလိုက်တယ်လို့တချို့ကသုံးသပ်ပါတယ်တန်တမာရေးလှုပ်ထုံးလုပ်နည်းတွေကိုကျော်လွန်ပြီးတမဟုတ်ချင်းအပြောင်းလဲတွေဖြစ်ကုန်တယ်လို့ဆိုပါတယ်
The way that it came up was
တန်တမာရေးဒါမှမဟုတ်နိုင်ငံသားရေးဝင်ကြီးတွေကြားတိတ်ပြီးနှိမ့်နိုင်ကြတာမျိုးရှိပဲတွေ့တာမှာညဘက်အပြန်လည်ရေးကြတာပါပြီးတော့တစ်ဖက်နဲ့တစ်ဖက်ချင်းချောက်တဲ့အဆင့်ထိရောက်လာပြီးမလိုအပ်ဘဲစိတ်မသက်သာစရာအခြေအနေတွေပေါ်ပေါက်ခဲ့ပါတယ
်တန်တမာဆက်ဆံရေးအရာကိုလံဘီယာနိုင်ငံဟာအမေရိကန်ရဲ့နေတိုးအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ပြီးကော်ဖီပန်းနဲ့တခြားပစ္စည်းတွေအမေရိကန်ကိုတင်သွင်းပါတယ်ဒါပေမဲ့ကုတလောမှာမူရစေးထုတ်လုပ်တဲ့ကိုကာထုတ်လုပ်မှုတက်လာတာကြောင့်နှစ်နိုင်ငံမူရစေးဝါတိုက်ဖက်ရေးလုပ်ငန်းတွေထိခိုက်ခဲ့ပါတယ
် Very soon President Trump will have
to ဂျာဂမာလုံဂျုံရေးနဲ့မူရစေးဝါနှင်းနေကိုလံဘီယာနဲ့ပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေအတွက် Trump ဆုံးဖြတ်ဖို့ရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံကြားဆက်ဆံရေးအဖို့အထစ်တွေရှိလာနိုင်တယ်လို့ထင်ပါတယ
်ကိုလံဘီယာမြို့တော်ဘိုဂိုတာမှာတော့ပြည်ပခအရှိန်တွေဆက်လက်ရက်ခက်ဆဲပါအမေရိကန်တန်ယုံကကိုလံဘီယာနိုင်ငံသားတွေရဲ့ဗီဇာရချင်းကိုပယ်ဖြတ်ထားပါတယ်ခင်ဗျာဆန်ဖရန်စစ္စကိုဘေးအေရီးယားကအထက်တန်းကျောင်းဆရာမလီဆာရက်စကင်ဟာသူ့ရဲ့ကျင်းကျက်တဲ့ခန်းကနေဈေးသက်သာတဲ့ဝင်တဲ့အင်အားကိုပြောင်းရွှေ့ပါတယ်။တလကို1500သာပေးရတဲ့အင်အားကမှရှုခင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနဲ့လည်းနီးပါတယ်
I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဆေးကိစ္စကိုလည်းထည့်တွက်เสียမှာတော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းအဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ
။နေထိုင်ရေးအကြီးလုံးတဲ့ဒေသမှာကုလဇင်းလုံးနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကျယ်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရတယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိတ်ခန်းကနေ3ယောက်အိတ်ခန်းအထိပါဝင်ပါတယ်
I don't know why they didn't do it sooner.
ရင်းနှုံးကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားလိမ့်ဆိုတာမျိုးအခုလိုပြသသင့်ပါတယ်။အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်သင့်ပါတယ်
။ Samadio KI အတွင်းက Jefferson Union အထက်တန်းကျောင်းနေမြေအတွင်းမှာလည်းကျောင်းဝန်တန်းအင်အားစီစဉ်ပေးပါတယ်။အမေရိကန်တိုင်းငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းကားကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရခြင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်းဖို့ကြိုးစားတာပါ။
As housing costs rise,
အစည်းတွေကလည်းတက်လာ။ဆရာအတွင်းကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှာရှိတာညင်းနေရပါ။အ
မေရိကန်မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေအထမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေကသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုကြည့်တွေ့ဆက်ဆံနိုင်ပြီးနှစ်ဖက်လုံးအတွက်ပိုအကျိုးရှိစေမှာပါ
you know we've had significant turnover of staff
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဦးရေ 25% ရာခိုင်နှုန်းလောက်ရှိပါတယ်အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ
်ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါတာကြောင့်အနီးနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်မရပါဘူး2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6000လောက်ပဲပေးနိုင်ကြပါတခြားဒေသတွေမှာတော့တစ်နှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချောင်းရတယ်လို့ဆိုရတယ်
and that crossed our minds several times
about the area ကနေပြန်လာတော့မလားဆိုပြီးတော့လည်းမကြခဏစဉ်းစားဖြစ်ပါတယ်အချင်းတော်တော်ကြာကြာကြံ့ရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါအ
င်အားရရဲ့အင်ကန်းကားကတော့တယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်တံပိုးနဲ့အင်အားမှာ9နှစ်နေခွင့်ရတော့မှာအင်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါတယ်ခင်ဗျာ
ပြည်အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
် VOA မနက်ခင်းအစီအစဉ်တင်ကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ရောက်လာပါပြီကမ္ဘာပေါ်မှာမြေရှားတတ္တုတတိယအများဆုံးထုတ်လုပ်တဲ့မြန်မာနိုင်ငံမှာတန်ဖိုးကြီးတဲ့၄တဲ့မြေရှားတတ္တုထွက်ပေမဲ့ဒါရီကိုတရားဝင်2ဖို့ထုတ်လုပ်တာမျိုးမဟုတ်သလိုစနစ်တကျရှားဖွေစူးစမ်းမှုလည်းမလုပ်နိုင်သေးပါဘူးမြန်မာမြေရှားကိုစနစ်တကျရှားဖွေထုတ်ဖို့ဘယ်လိုလုပ်နိုင်ပါသလဲဩစတြေးလျနိုင်ငံ တတ်တူရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်မောင်ကိုဒေါက်ကင်မျိုးသက်မေးမြန်းတင်ပြထားပါတယ
်။ဒူမီရှာတတ်တူကမြန်မာနိုင်ငံမှာနေရတော်တော်များများမှာတွေ့နေရဆိုတော့ဆိုတော့မြေရှာတတ်တူကိုဟိုမိုင်းဖြစ်အောင်တူးဖို့လားလားဘယ်လိုရှိပါလဲဆရာ။မြေရှာတတ်တူမိုင်းနေဖြစ်လာတာဘယ်နေရာတွေမှာလုပ်နိုင်လဲ။
ဒီကအဖြစ်တော့ဘုကနာကမူရင်းတတ်ထုတ်တိုင်းနဲ့နှောင်းဖြစ်ဒုတိယအကြိမ်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွာခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွဲတယ်။နောက်ပြီး process လုပ်တာလည်းလွဲတယ်။ဒါပေမဲ့လို့ဟိုအမှန်တိုင်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပြစီမှုရတော့အများကြီးရှိပါတယ်။အဲ့ဒီလိုတထုတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကွန်းတော့ကရနိုက်တွေရှိတဲ့နေရာတွေပေါ့။ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီလိုနေရာမျိုးတွေမှာဒီလိုချိန်မွာချင်းအောင်ဖြစ်ပေါ်လာမဲ့ရေရှားတထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်။နောက်တစ်ခါတန်ပြူအဖြိုက်နဲ့လည်းတွဲနေတဲ့ကရနိုက်တွေပက်ကမာတိုက်တွေအဲ့ဒီခြေတွေမှာလည်းပဲမူရင်းတထုတိုက်တွေကျွန်တော်တို့တန်ပြူအဖြိုက်နဲ့တူးသလိုတူတို့နဲ့အတူမြေရှားတတ်ထူတိုက်တယ်ဥမာနောက်လစ်သီယမ်တို့နေယိုပီယမ်တို့အဲ့ဒါတွေကိုပါတွေ့နိုင်ပါတယ်ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်တို့ပက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်ခုလည်းပဲမြေရှားတတ်ထူတိုက်ရာပက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါပြီးတော့မြန်မာပြည်မှာကန်ကောင်းသလားတော့မသိဘူးအဲ့လိုကြောက်မျိုးတွေကအင်မတန်များတယ်ဂရန်တိုက်ထဲမှာရဲရအချစ်တယ်နောက်တစ်ခုကပက်ကမာတိုက်ထဲမှာလည်းရဲရအချစ်တယ်နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာကောလင်းဝင်းတို့အဲ့ဒီခြေဒီမှာအလားလာရှိတယ်ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်အဲ့ဒါတွေကိုတော့ဟတ်ဒရော့ပေါ့လေမူရင်းကတူးတဲ့ခါမှာတော့အခုကျွန်တော်တို့ဒီမီတို့လိုဟိုပေါ့ဟာမင်းကြီးတို့လိုဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြမှာခက်မယ်ခုနကကျွန်တော် secondary ရတော့တော်တော်လေးလွဲပါတယ်ဟို weather ရင်းဟို left right တို့ပါတို့ clay တို့ပါတို့တဲ့မှာတွေ့ရ
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတတူကဟိုလေးတဲ့မြေရှားတတူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ပါမှဒီမှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲ့ကချင်ပြည်နယ်မှာတော့အဲ့ WCN နဲ့ဟိုတာပီယန်တွေ့တယ်နောက်ပြီးတော့တချို့နေရာတွေမှာ record အရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပယ်ပိုင်းတွေမှာအဲ့ beast ဆင်းတွေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်ပြီးတော့ဒါမျိုးလို့ကျွန်တော်တို့အဲ့ဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးသာတိုင်းတမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတော့တူးတယ်ဆိုတော့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတ်ရင်ဝန်ကြီးဌာနလှုပ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျအဲဒီပေါ်ကမြေရှားတပ်ထုတ်တိုက်ကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတရားအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတ်တိုက်တွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတ်တိုက်အလားအလာတွေကအများကြီးရှိလို့တပ်ထုတ်တိုက်အစ်စ်တွေပေါ်ထွက်လာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါ
မြန်မာနိုင်ငံမှာမြေရှားတပ်ထုကိုထုတ်ရင်ဘယ်လိုထုတ်ပါမလဲဆရာဒီရှားပွေရဲ့နီလန်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြေရှားတပ်ထုရှားပွေရဲ့နီလန်းတွေမှာကျွန်တော်အဓိကအားဖြင့်သုံးတာတော့ဟိုစားဘူမိဓာတုပိဒမတက်ဒါကိုကျွန်တော်တို့ဘူမိပိဒနီလန်းနဲ့တွဲပြီးတော့သုံးကြပါဥပမာကျွန်တော်တင်းတင်းနိုင်ကမ်းမြောင်တီတလျှောက်တော့ပြီးတော့မှတချို့ဂရနိုက်တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုတတ်ထုရှာဖွေရေးလုပ်တော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နေမှုနေရာတွေကိုယူမယ်ဂရနိုက်တို့မို့ဘက်ကမာတိုက်ကြောက်နေမှုနေရာတွေကိုယူမယ်ဒီမြေစည်းလွားနေမှုနေရာပေါ့ swing simple တွေယူမယ်နောက်ပြီးတော့မြေချောင်းတွေထဲမှာ swing sediment ဆိုတဲ့အနယ်တွေကိုယူမယ်နောက်ပြီးတော့မှ heavy mineral collection ပေါ့ပါလဲဆိုရှင်အဲ့အနယ်တွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ရေရှားတတ်ထုတွေကိုကျွန်တော်စမ်းသပ်မယ်ဒါတွေမကပါဘူးတစ်ချိန်ထဲမှာပဲခုနကကျွန်တော်ခဏခဏပြောခဲ့ပြီးပြီတန်ပြူအဖြိုက်အတင်းတန်စင်နောက်ပြီးတော့မှလစ်သီယမ်တာလီယမ် TA နောက်ပြီးတော့နိုင်ဘီယမ် ND ဆိုတဲ့သူနဲ့အဆူစိတ်ပေါ့လေပူးကျွေးပြီးတော့တွင်းနိုင်တဲ့အဲတတ်ထုတွေကိုပါကျွန်တော်စမ်းသပ်မယ်အဲ့လိုစမ်းသပ်ခြင်းအားဖြင့်ကျွန်တော်တို့ခုအဓိကမြေရှားတတ်ထုတက်ကတာဂက်ဖြစ်တော့မြေရှားတတ်ထုတိုက်ဖြစ်ပေါ်လာနိုင်အတုံးကိုတွေ့ရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer deposit တွေမှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတယ်မှာရှိစီဘယ်နေရာဟာအလားလာအကောင်းဆုံးရေရှားတတ်ထူတိုက်နေရာဆိုတာကိုတွေ့လာမယ်အ အဲ့ဒါလေးကိုကျွန်တော်တို့ဗုံးပြီးပြတာအရာရေပုံတွေထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်နောက်ပြီးတော့ကြောင်းမျိုးစားတွေကိုခွဲမယ်ခွဲပြီးတော့မှကျွန်တော်တို့အလားလာအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်ဒါတွေမကပါဘူးကျွန်တော်ခုနကမကြမ်းကြပြောခဲ့တဲ့မြန်မာပြည်တနင်္သာရီကမ်းမြောင်တစ်လျှောက်မှာရှိတဲ့သံပြူအပြိုင်းနဲ့မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေဟိုမူရင်းထဲမှာဟိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့ဆာမြင့်ကြီးတို့လို့တချို့ကတော့မြေစီတော်ပလေးစားဒီပိုစစ်တွေအများကြီးရှိပါတယ်ရာနဲ့ချီတော်ရှိပါအဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်သူတို့ရန်နေပေါ့လောက်ထားတဲ့ damp လောက်ထားတဲ့ mind damp တွေကိုကျွန်တော်တို့ခုန element တွေကို analyze လုပ်ခြင်းအားဖြင့်မြုပ်ကွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေလေတရန်ဒီပိုစစ်တွေနောက်အခြားဟိုစားပေါ့ရှားပါသတ္ထုတွေကပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆက်မြေရှားသတ္တုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆ
က်။အော်မြေရှားသတ္တုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ်၊ computer တွေမှာသုံးတယ်၊ PC ကားတွေမှာလည်းသုံးတယ်၊ television တွေမှာလည်းသုံးတယ်၊ long term rechargeable battery တွေမှာလည်းသုံးတယ်။နောက်ပြီးတော့မှဒီ magnet ပေါ့လေ immense very strong magnet လုပ်ငန်းတွေမှာသုံးတယ်။နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်။ကျွေးတဲ့မြေတွေနဲ့ဖန်လုံမှန်လုပ်ငန်းတွေမှာသုံးတာကိုကြွေးရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာကmetal alloy ပေါ့လေနောက်ကဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာမှာသုံးတယ်သူကဘာလဲဆို radar detection လုပ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်လယ်အောက်မှာရှိတဲ့ object ကိုရှာတဲ့အခါစွန်းစား detectionအဲ့ဒါကြီးနောက်တစ်ခုသုံးတယ်နော်လေဆာပေါ့ဒီတော့တက်ကက်တွေကိုခံမှန်းတဲ့နေရာမှာအဲ့စစ်ဖက်ဆိုင်ရာကာကွယ်ရေးခောက်လန်းရေးအဲ့ဒီဒီမှာတွေတွန်းတွန်းကြဲကြဲသုံးတာကိုကျွန်တော်တွေ့ရပါတယ
်ဓာတ်တုရှာဖွေတူဖို့ရင်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလေးပဲဆီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ရေရှားသတ္တုတတ္တလူတူဖို့ရေလုပ်ငန်းတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒေါက်ကင်မျိုးသက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားတဲ့သတင်းလွှာတွေကိုပေးပို့လိုရတဲ့ဆိုရင်တော့ကျွန်တော်တို့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြပါမှာဖြစ်ပါတယ်ဗျာ။ဝါရှင်တန်ဒီစီနောက်မှာဒီစစ်ဂျက်လေယာဉ်နဲ့စစ်သုံးရဟတ်ယာဉ်တို့ဗိုလ်ရုံးညတိုက်မိပြီးတော့ပိုတိုမက်မြစ်ထဲကိုပြတ်ကျခဲ့တဲ့နေရာကနေအလောင်း40ကျော်ပြန်လည်ဆေးယူနိုင်ပြီလို့ DC မီးသတ်နဲ့အရေးပေါ်ဌာနအရာရှိတွေကတောက်ကြနေမှာပြောပါတယ်ဒီဖြစ်စဉ်မှာလူပေါင်း69ယောက်သေဆုံးခဲ့ရတာဖြစ်ပြီးဖို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်အဖွဲ့ NTSB ကဥဆောင်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတာပါကြာသပတေးနေ့ညပိုင်းမှာအမေရိကန်လေကြောင်းလိုင်းနဲ့ Jet လေယာဉ်ရဲ့ Black Box ကိုပြန်နှံ့မှုအချက်အလက်မှတ်တမ်းနဲ့လေယာဉ်မောင်းကန်းကအတန်ဖန်းဆက်ကိုရရှိထားပြီးဖြစ်ကြောင်း NTSB ကသတင်းထုတ်ပြန်သလိုအချက်အလက်တွေကိုစစ်ဆင်းနေပြီဖြစ်ကြောင်းလည်းပြောပါရယ်သမ္မတဒိုနယ်ထရန့်ဟာကနေဒါမက္ကဆီကိုတို့ကတင်ပို့လာတဲ့ကုန်ပစ္စည်းတွေအတွက်အခွန်25ရာခိုင်နှုန်းကောက်ခံမှာဖြစ်တယ်လို့တရုတ်ကလာတဲ့ကုန်ပစ္စည်းတွေပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံမှာဖြစ်ပြီးဒါစနေနေ့မှာစတင်အကျိုးသက်ရောက်မှာဖြစ်ကြောင်းသမ္မတအင်ဗျူရောကတောက်ကြနေမှာထုတ်ပြန်ပါတယ်။အမေရိကန်စားသုံးသူတွေအတွက်ကုန်စည်နှုန်းတွေထိုးတက်လာနိုင်တဲ့အခုလိုအခွန်ကောက်ခံမှုအတွက်ဖြေရှုံးမှုတစ်စုံတရာခြားထားပေးဖို့ရှိမရှိကိုတော့ထုတ်မပြောသေးပါဘူး။ဂါဇာအပြည့်အဝသဘောတူညီချက်အရဣသရေလနဲ့ဟားမတ်စ်တွေကြားအကျဉ်းသားလဲလှယ်ရေးအစီအစဉ်သဒ္ဒုထအတုပ်ဖြစ်တဲ့ဟားမတ်စ်တွေဘက်ကဒဇာဂန်3ဦးနဲ့ဣသရေလဘက်ကပါလက်စတိုင်းအကျဉ်းသား90ကိုစနေနေ့မှာထပ်လွှတ်ပေးမယ်လို့ Hamas ကရောအစ္စရေးကပါအတည်ပြုပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်လေးဖြစ်မြောက်ဖို့အတွက်ထုတ်လွှတ်ရေးမှုကတော့ Mac Computer ဖြစ်ပါတယ်။ရုပ်သံမိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်လေးကိုမနက်6:00နာရီ9:00အထိ Jorus Long အပြင် VOA ရဲ့ website, Facebook, YouTube တို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။ VOA ချစ်မိတ်ဆွေအားလုံးဘေးကင်းလုံခြုံကြပါစေ။အားစင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ။